Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောတာရှင်များရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်မေလ9ရက်ကြာသပတေးနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိလိုင်းလိုမီတာ32 40 49 50နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမစုမမရှင်
ကျွန်တော်ကတော့ဇောင်းလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာဆော်ဒီအာရေဗျနိုင်ငံကိုရောက်ရှိနေပါတယ်အကြမ်းဖက်သမားတွေဖမ်းဆီးနိုင်ရေးအတွက်အမေရိကန်ကဒေါ်လာတန်း20စုငွေထုတ်ပြန်လိုက်ပါတယ်ဒီကနေ့ပြုလုပ်မဲ့ဗြိတိန်ရုပ်ောက်ပွဲမှာဘယ်သူနိုင်မလဲဆိုတာအတက်မပြောနိုင်သေးပဲဖြစ်နေပါတယ်ဒီလိုနိုင်ငံကသတင်းတွေကိုကိုဆမ်မိုဝင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီမနက်ခင်းအတွက်သောတာရှင်တွေကိုတင်ဆက်ပေးမယ့်သတင်းထူးတွေထဲမှာဆိုရင်တော့ဝါပြည်သွေးစည်းညီညွတ်ရေးပါတီအနေနဲ့တနိုင်ငံလုံးအပြည့်ရဲ့ရေးစာချုပ်မှာပါဝင်ချုပ်ဆိုလက်မှတ်ရေးထိုးမှာမဟုတ်ပေမဲ့လို့ငြိမ်းချမ်းရေးဖော်ဆောင်မှုနိုင်ငံရေးဆွေးနွေးပွဲတွေမှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအလုံးနဲ့အတူပူးပေါင်းပါဝင်မယ်လို့ပြောဆိုလိုက်ပါတယ်
။ငြိမ်းချမ်းရေးရယူခဲ့တာတက်ခတ်မှုပြစ်ခတ်မှုလုံးလုံးမရှိခဲ့တဲ့ဒီသမိုင်းကာလတစ်ခုရှိနေတဲ့အတွက်ပေါ့ပြစ်ခတ်ရစဲစာချုပ်ကိုတော့ကျွန်တော်တို့ပါဝင်ချုပ်ဆိုခြင်းမပြုတော့ဘူးဆိုပြီးတော့ကျွန်တော်တို့အဖွဲ့အစည်းကဆွေးနွေး
နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ရှင်။ဆက်ပြီးတော့လည်းဒီပန်ဆန်းညီလာခံအပြီးမှာတိုင်းရင်းသားလက်နက်ကိုင်တွေအားလုံးပါဝင်တဲ့အပြည့်ခတ်ရဲစဲရဲသဘောတူစာချုပ်ချုပ်ဆိုနိုင်မှုအရေးတောင်းဆိုလိုက်တဲ့သတင်းတွေနဲ့အတူဒေတာရင်းကထိတ်တန့်ရောက်သတင်းတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ဦးစံမိုးဝေတို့ပြောပြပေးပါအောင်ရှင
်။ယမန်နိုင်ငံမှာရှိတဲ့ဟူတီတပုံအဖွဲ့တွေပေါ်ဆော်ဒီအာရေဗျကဥဆောင်တဲ့ညွန်မောင်းအဖွဲ့ကပြုလုပ်နေတဲ့လေကြောင်းတိုက်ခတ်မှုတွေကိုလူသားချင်းစာနာထောက်ထားတဲ့အနေနဲ့ခိတ္တရပ်ဆန့်ပြေးပြောဆိုဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာဆော်ဒီအာရေဗျနိုင်ငံကိုရောက်ရှိနေပါတယ်။တိုက်ပွဲကြားမှာပြည်မိနေတဲ့အရာသားတွေဘေးကင်းရာကိုထွက်ခွာနိုင်ရေးနဲ့လူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးအတွက်လူသားချင်းစာနာတဲ့ဥပဒေတွေကိုလေးစားလိုက်နာကြဖို့တိုက်ခတ်မှုမှာပါဝင်ပတ်သက်နေသူအလုံးကိုသူ့အနေနဲ့တိုက်တွန်းတဲ့အကြောင်းပြောပါတယ်။ဝန်ကြီးကယ်ရီဟာဆော်ဒီအာရေဗျခေါင်းဆောင်တွေအပြင်လုံခြုံရေးအတွက်ဆော်ဒီအာရေဗျကိုထွက်ပြေးတင်းရှောင်နေတဲ့ယေမင်သမ္မတအဘူရာဘူမန်ဆူဟာဒီနဲ့လည်းတွေ့ဆုံမှုရှိပါတယ်။ဟူတီတပုံတွေပေါ်ပြုလုပ်နေတဲ့လေကြောင်းတိုက်ခတ်မှုတွေအပါအဝင်တခြားဆောင်ရွက်ချက်တွေကိုပါခိတ္တဆန်းငံ့ထားဖို့သူတို့အနေနဲ့စဉ်းစားနေကြောင်းဆော်ဒီအာရေဗျဘက်ကလည်းပြောပါတယ်။ယေမင်အရသားတွေကိုစားနပ်ရိက္ခာနဲ့တခြားအကူအညီတွေပေးနိုင်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရကြောင်းကုညီကယ်ဆယ်ရေးအဖွဲ့တွေကတိုင်ကြားထားကြတာဖြစ်ပါတယ်။
IS Islamic State ကြောအဖွဲ့ဝင်တွေလို့ပြောတဲ့အမေရိကန်နိုင်ငံသားတဦးရဲ့ချင်းချောက်လာမှုအတစ်ကြောင့်အမေရိကန်ထောက်လိုင်းရေးအရာရှိတွေအနေနဲ့သတိထားစရာဖြစ်လာရပါတယ်။ဒါပေမဲ့လည်းဒီချင်းချောက်မှုနဲ့ဆက်နွယ်နေတဲ့အထောက်အထားတွေတော့ဘာမှတိတ်မတွေ့ရသေးပါဘူး။ဒီချင်းချောက်မှုကို Just Space လို့အမည်ပေးထားတဲ့ Internet Blog စာမျက်နှာပေါ်မှာတင်ထားတာပါ။Texas ပြည်နယ် Garland မှာတနင်္ဂနွေနေ့ကပြုလုပ်တဲ့တိုက်ခတ်မှုဟာလုံးဝအဆပဲရှိသေးတယ်လို့ပြောဆိုထားပြီးတော့အဲ့ဒီ Blog ထဲမှာရေးသားထားပါတယ်။ပြည်နယ်15ပြည်နယ်မှာငါတို့အနေနဲ့လေ့ကျင့်ထားပြီးသားစစ်သည်82ယောက်ရှိတယ်။ငါတို့တိုက်ခိုက်စေခြင်းနဲ့ဆန္ဒရှိတဲ့ပြစ်မှတ်တွေကိုတိုက်ခိုက်ဖို့အစီအစဉ်ရှိနေကြပြီဆိုပြီးတော့အဘူအီဘရာဟင်အယ်မာရီခီကရေးသားထားပါတယ်။သူဟာအမေရိကန်နိုင်ငံဘွားအကြမ်းဖက်သမားဖြစ်ပြီးတော့ပါကစ္စတန်ကလူမျိုးစုတွေနေထိုင်ရာအရက်မှာလှုပ်ရှားနေတယ်လို့ယူဆရပါတယ်။နောက်လာမယ့်6လဟာစိတ်ဝင်စားစရာကောင်းလိမ့်မယ်လို့လည်းသူကရေးသားထားပါတယ်။ Garland တိုက်ခတ်မှုကအမေရိကန်လွတ်လပ်မှုကာကွယ်ရေးစာဦးဆောင်ရွက်မှုအဖွဲ့ဖြစ်တဲ့ AFDI ပူးတွဲတည်ထောင်သူပမ်ကယ်လာကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့လည်းအယ်မာရီကီကရေးသားထားပါတယ်တိုက်ခတ်မှုပြုလုပ်တဲ့နေရာဟာ AFDI အဖွဲ့ကတမန်တော်မူဟာမက်အကြောင်းကာတွန်းပြိုင်ပွဲကျင်းပဖို့အတွက်အစည်းအဝေးတစ်ခုကျင်းပနေတဲ့နေရာလည်းဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်အတွင်းမှာကျင်းပတဲ့တမန်တော်မူဟာမက်ကာတွန်းပြိုင်ပွဲရုပ်ပုံရေးဆွဲမှုပြိုင်ပွဲကိုတိုက်ခိုက်ခဲ့တဲ့တနတ်သမားတွေနဲ့အာရအစ္စလာမစ်စစ်သွေးကြောအဖွဲ့တွေအကြဆွတ်နွေမှုရှိမရှိဆိုတဲ့အပေါ်အမေရိကန်အရာရှိတွေကလေ့လာဆန်းစစ်နေပါတယ်။တနတ်သမားနှစ်ဦးရဲ့ Twitter လူမှုကွန်ရက်အကောင့်အနေနဲ့သူတို့ပိုင်ဆိုင်တဲ့ကွန်ပျူတာအပါအဝင်ဆက်သွယ်ရေးပစ္စည်းတွေအလုံးကိုစုံစမ်းစစ်ဆေးမှုတွေကစစ်ဆေးနေကြပါတယ်။ Texas ပြည်နယ် Dallas မြို့အပြင်မှာရှိတဲ့ Garland မြို့မှာဖြစ်သွားခဲ့တဲ့ပစ်ခတ်မှုကိုသူတို့အဖွဲ့ဝင်နေရောက်ကပြုလုပ်ခဲ့တာလို့ IS အဖွဲ့ကတရားဝင်ဝန်ခံပြောကြားထားပါတယ်။ဒါဟာအမေရိကန်မြေပေါ်မှာသူတို့အဖွဲ့အနေနဲ့ပထမဆုံးအကြိမ်တိုက်ခတ်ခြင်းဖြစ်ပြီးနောက်ဆက်တွဲဆူရတဲ့တိုက်ခတ်မှုတွေမြင်တွေ့ရအောင်လေအောင်မယ်လို့လည်းသတိပေးချက်ထုတ်ပြန်ထားပါတယ်။ IS အဖွဲ့အနေနဲ့အမေရိကန်မြေပေါ်ကိုရောက်လာပြီးဆိုပြီးသမ္မတဝါမအစိုးရအနေနဲ့အတည်ပြုချက်မပေးနိုင်သေးဘူးလို့အင်ဂျီရောပြောခွင့်ရ George Arnes ကပြောပါတယ်။တနတ်သမားနှစ်ဦးဟာ Elton Simpson နဲ့ Nadi Sufi တို့ဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။
IS Islamic စစ်သွေးကြွအဖွဲ့ရဲ့ထိတ်တန့်ခေါင်းဆောင်၄ယောက်နဲ့ပတ်သက်ပြီးတော့သတင်းပေးနိုင်မယ်ဆိုရင်စုငွေဒေါ်လာ130ချီမြင့်မှာဖြစ်ပါတယ်။ဒါဟာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်လိုက်တဲ့စုစည်းငွေလည်းဖြစ်ပါတယ်။ဒီ ISIS အဖွဲ့ရဲ့ခေါင်းဆောင်တွေဟာအီရတ်နဲ့ဆီးရီးယားနိုင်ငံတွေအတွင်းမှာစစ်စင်ရေးတွေကိုဥဆောင်နေသူတွေဖြစ်ပြီးတော့သူတို့နဲ့ပတ်သက်တဲ့သတင်းတွေကိုဖုန်းနဲ့ဖြစ်စီစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီဆက်သွယ်ပေးပို့သူမိသူကိုမဆိုစုစည်းငွေချီမြင့်မှာဖြစ်တယ်လို့ဆိုပါတယ်။ IS အဖွဲ့ကိုဥမဆောင်ရင်အီရတ်နိုင်ငံအတွင်းက Al-Qaeda ခေါင်းဆောင်ဖြစ်ခဲ့သူAbd al-Rahman Mustafa al-Qaduli ရဲ့တရင်ကိုပေးနိုင်ရင်ဒေါ်လာ9တန်းအဘူမိုဟာမက် al-Adani နဲ့တက်ခန်တာယူမူဆာဆိုဗစ်ပါတီစလာဗီတို့နှစ်ဦးကိုတယောက်ဒေါ်လာ5တန်းစီနဲ့တာရစ်ဘင်အယ်တဟာဆိုသူကိုတရင်ပေးနိုင်ရင်ဒေါ်လာ3တန်းပေးမှာဖြစ်တယ်လို့ဆိုပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့တရားမျှတမှုအစီအစဉ်အတွက်စုငွေထုတ်ပြန်တာဟာလူတက်ဖို့စီးရင်ထုတ်ပြန်တာမဟုတ်ပါဘူးဒီစီးရင်ဟာအပြစ်ရှိသူအကြမ်းဖက်သမားတွေကိုဖမ်းဆီးပြီးတော့ဥပဒေကြောင်းအရအရေးယူအပြစ်ပေးဖို့အသုံးပြုခဲ့တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာဗြိတိနိုင်ငံမှာကြာတာပတင်းနေ့ကျင်းပမဲ့လွတ်တော်ရွေးကောက်ပွဲတွေအတွက်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့အတိုက်ခံခေါင်းဆောင်အက်ဒ်မီလီဘန်တို့ဟာမဲဆန္ဒရှင်တွေကိုနောက်ဆုံးအဆင့်အပြိုင်ဆိုင်မဲဆွယ်စည်းရုံးနေကြပါတယ်လူဒုစစ်တမ်းနေအရာရွေးကောက်ပွဲမှာဘယ်သူနိုင်မယ်ဆိုတာအတက်မပြောနိုင်သေးပဲဖြစ်နေပါတယ်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ဦးဆောင်တဲ့ Conservative Party ဟာဗြိတိရှ်မဲဆန္ဒရှင် 33 ရာခန့်နှုန်းရဲ့ထောက်ခံမှုကိုရရှိထားပြီးအက်ဒ်မီလီဘန်ဦးဆောင်တဲ့အတိုက်ခံ Labour Party ကတော့32ရာခိုင်နှုန်းထောက်ခံမှုရရှိထားတယ်လို့ဗိုလ်ထုနေ့ကတနင်္ဂနွေလုံးတိုင်းတာနဲ့ကောက်ယူခဲ့တဲ့စစ်တမ်းမှာဖော်ပြထားပါတယ်။ဒီစစ်တမ်းကိုကြည်ကျင်းအားဖြင့်အဓိကပါတီကြီးနှစ်ခုအနေနဲ့အစိုးရအဖွဲ့ဖွဲ့နိုင်ရေးအတွက်အမှတ်နေရာ65နေရာရှိတဲ့ House of Commons လို့ခေါ်တဲ့အောက်လွှတ်တော်မှာအမှတ်နေရာခွဲဝေအနိုင်ရကြမဲ့ပါတီငယ်လေးတွေနဲ့ပေါင်းပြီးညွန်ပေါင်းအစိုးရဖွဲ့ရမယ်အဖြစ်မျိုးရောက်လာနိုင်ပါတယ်။အခုနှစ်ရွေးကောက်ပွဲဟာဗြိတိနိုင်ငံရဲ့မျိုးဆက်တစ်ခုအတွင်းခမရအခက်ဆုံးနဲ့အကျိုးသက်ရောက်မှုအမျိုးမျိုးဖြစ်နိုင်တဲ့ရွေးကောက်ပွဲဖြစ်တယ်လို့သူတေသီတွေကသုံးသပ်ပြောဆိုနေကြပါတယ်။တကယ်လို့သူသာပြန်အရွေးခံရရင်အဖွဲ့ဝင်28နိုင်ငံပါတဲ့ EU ဥရောပသမဂ္ဂထဲမှာဆက်နေသင့်မနေသင့်ဆိုတဲ့ကိစ္စကိုလူထုဆန္ဒခံယူပွဲကျင်းပသွားမယ်လို့ဝန်ကြီးချုပ်ကင်မရွန်ကပြောပါတယ်။ဗြိတိန်ဟာကမ္ဘာမှာနံပါတ်5ခုမြောက်ကမ္ဘာစီးပွားအကြီးဆုံးနိုင်ငံဖြစ်ပါတယ်။
ပြင်သစ်နိုင်ငံ Elf's တောင်တန်းပေါ်မှာ March လအတွင်းကပြက်ကျခဲ့တဲ့ဂျာမနီခီးတဲ့လေယာဉ်ရဲ့တွဲဖက်လေယာဉ်မှုဟာအခင်းဖြစ်တဲ့နေ့စောစောပိုင်းမှာပြန်တန်းခဲ့တဲ့ခီးစဉ်တစ်ခုမှလည်းလေယာဉ်ကိုနှိမ့်ဆင်းပြန်တန်းပြီးတော့စမ်းသပ်မှုပြုလုပ်ခဲ့ပုံရတယ်လို့ပြင်သစ်စုံစမ်းစစ်ဆေးသူတွေကပြောပါတယ်။လေယာဉ်ပြက်ကျခဲ့စဉ်မှာလေယာဉ်ပေါ်လိုက်ပါလာသူ150လုံးသေဆုံးခဲ့ရပါတယ်။ထိန်းချုပ်မှုမရှိဘဲအလူလျောက်ပြန်တန်းမှုအတွက်သတ်မှတ်ထားတဲ့အမြင့်ကိုအကြိမ်တော်တော်များများပြောင်းရွှေ့ပြန်တန်းမှုတွေပြုလုပ်ခဲ့တယ်လို့ဆိုပါတယ်။ပထမစောစောပိုင်းဘာစီလိုနာမြို့ကိုပြန်တန်းခဲ့စဉ်မှာအနည်းဆုံးမီတာ30လောက်ထိနှိမ့်ဆင်းပြီးတော့ပြန်တန်းမှုပြုလုပ်ခဲ့တယ်လို့ပြင်သစ်နိုင်ငံကရက်ဖက်လေးချောင်းနဲ့လုံခြုံရေးစုံစမ်းရေးဌာနကဗုဒ္ဓဟူးနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။စာမျက်နှာ30ရှိတဲ့အစီရင်ခံစာမှာစောစောပိုင်းကလေရင်ထိုးဆိုင်နှိမ်ဆင်းသွားချိန်မှာတွဲဖက်လေရင်မှုဟာတယောက်တည်းလေရင်ဥကောင်းထဲမှာရှိနေလို့ဆိုပါတယ်ဒီတွဲဖက်လေရင်မှုကလေရင်ပြက်ကျအောင်တမင်ရွေလှုပ်ဆောင်တာသာမကအကျိုးတင်ကြံစီလှုပ်ဆောင်တာလည်းဖြစ်တယ်လို့ဆိုပါတယ
်အာဖဂန်စစ်တပ်နဲ့ရဲတပ်ဖွဲ့အတွင်းလူပဏယောက်ရှိတာဝန်ထမ်းဆောင်နေတယ်ဆိုတဲ့စီးရင်အတိအကျမသိနိုင်သေးတဲ့အပေါ်ဆိုရင်ပူပန်ကြောင်းအမေရိကန်အစိုးရလုပ်ငန်းတွေကိုစောင့်ကြည့်ရတဲ့ယုံကအရာရှိကပြောကြားလိုက်ပါတယ်အဲ့လိုစီးရင်အတိအကျမသိရတဲ့အတွက်အမျိုးသားလူညုံရေးမှာဘလောက်အင်အားရှိတယ်ဆိုတာကိုပြက်ပြက်သားသားဆုံးဖြတ်ချက်ချနိုင်ဖို့အာဖဂန်စစ်ကောင်းဆောင်တွေအတွက်ရောအမေရိကန်စစ်ဘက်အကြံပေးအရာရှိတွေအတွက်ပါအခက်အခဲဖြစ်စေတယ်လို့ဆိုပါတယ်အာဖဂန်နစ္စတန်နိုင်ငံပြန်လည်ထူထောင်ရေးနဲ့ဖွံ့ဖြိုးရေးအတွက်အမေရိကန်ပြည်ထောင်စုကပေးထားတဲ့ဒေါ်လာ100ဘီလီယံကိုပုံမှန်သုံးစွဲခြင်းရှိမရှိဆိုတာကိုစစ်ဆေးနေတာဖြစ်ပါတယ
်။စာပေအဖွဲ့ကြီးတစ်ခုကပြင်သစ်နိုင်ငံကသီယိုဇာမဂ္ဂဇင်းစာဆောင်ဖြစ်တဲ့ Charlie Hebdo ကိုအားပေးတဲ့ဂုဏ်ပြုဆုချီးမြှင့်လိုက်ပါတယ်။မဂ္ဂဇင်းရဲ့ Editor ချုပ် Jared Beard နဲ့ဝေဖန်ရေးရုပ်ရှင် Director Jean Baptiste Toretto ဟာ American Pen အဖွဲ့ကြီးရဲ့ရန်ပုံငွေညစာစာပွဲမှာလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေပေးအပ်တဲ့ဆုကိုလက်ခံရယူမှာဖြစ်ပါတယ်ခင်ဗျာ။
Washington, the voice of America, VOA. နောက်ဆုံးရထားတဲ့သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ဦးဆံမိုးဝီတို့ကြီးညာပေးခဲ့ကြတာဖြစ်ပါတယ်ရှင်။တော်တာရှင်တွေကိုခုအရင်းဆုံးတင်ဆက်ပေးမယ့်သတင်းကတော့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP အနေနဲ့အစိုးရနဲ့လက်ရှိငြိမ်းချမ်းရေးရရှိထားပြီးဖြစ်လို့တနိုင်ငံလုံးအပြစ်ရရေးစာချုပ် NCA မှာပါဝင်ချုပ်ဆိုလက်မှတ်ရေးထိုးမှာမဟုတ်ပေမဲ့လို့တနိုင်ငံလုံးတိုင်းတာနဲ့ငြိမ်းချမ်းရေးဖော်ဆောင်တဲ့အခါနိုင်ငံရေးဆွေးနွေးပွဲတွေဖြစ်မြောက်နိုင်ရေးအကောင့်ထဲဖော်တဲ့နေရာတွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးနဲ့ပူးပေါင်းပါဝင်မှာဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးပါတီရဲ့ပြောခွင့်ရဥအောင်မြင့်ကို VOA မြန်မာပိုင်းကဆက်သွယ်မေးမြန်းထားတာတင်ပြပေးခြင်းပါတယ်။တနိုင်ငံလုံးအပြည့်ခတ်ရဆဲရေးမူချမ်းကတော့မတ်လ31ရက်နေ့ကသမရဦးသိန်းစိန်ရှေ့မောက်မှာလက်မှတ်ထိုးပြီးပြီပေါ့ဆိုတော့တနိုင်ငံလုံးအပြည့်ခတ်ရဆဲရေးစာချုပ်ချုပ်ဆိုနိုင်မှုအတွက်အန်ကယ်တို့ဒီဝါပြည်သွေးစည်းညီညွတ်ရေးပါတီရဲ့သဘောထားကဘယ်လိုများရှိပါလဲရှင
်ကျွန်တော်တို့ဒီတနိုင်ငံလုံးအပြည့်ခတ်ရဆဲရေးကိစ္စနဲ့ပတ်သက်လို့တော့စီဝေးမှာလည်းဒိုင်းသားအဖွဲ့စည်းတွေနဲ့ဆွေးနွေးပါတယ်26နှစ်တင်းတင်းပေါ့နော်ငြိမ်းချမ်းရေးရယူခဲ့တာတတ်ခတ်မှုပြစ်ခတ်မှုလုံးလုံးမရှိခဲ့တဲ့ဒီသမိုင်းကာလတစ်ခုရှိနေတဲ့အတွက်ပေါ့ပြစ်ခတ်ရဆဲစာချုပ်ကိုတော့ကျွန်တော်တို့ပါဝင်ချုပ်ဆိုခြင်းမပြုတော့ဘူးဆိုပြီးတော့ကျွန်တော်တို့အဖွဲ့အစည်းကဆွေးနွေးတင်ပြသွားတာရှိပါတယ်ပြစ်ခတ်ရဆဲစာချုပ်ကိုလက်မှတ်ရေးထိုးခြင်းမပြုတော့ပေမဲ့လို့ဆက်လက်ပြီးသွားမယ်နိုင်ငံရေးတွစ်ဆုံဆွေးနွေးမှုကိုတော့ကျွန်တော်တို့လည်းပါဝင်ဆောင်ရွက်သွားမယ်ဆိုတာဆွေးနွေးပွဲမှာလည်းအတည်လေဆွေးနွေးသွားပါလေ
ဟုတ်ကဲ့အန်ကယ်ဆိုလိုချင်တာကအန်ကယ်တို့ဒီဝါပြည်မှာကဒီတိုက်ပွဲတွေမရှိတဲ့အတွက်တနိုင်ငံလုံးပြစ်ခတ်ရဆဲရေးစာချုပ်မှာထိုးစရာမလိုဘူးဆိုလဲသဘောလားအန်ကယ်အဲ့ဒီကိစ္စကိုနည်းနည်းလေးရှင်းရှင်းလင်းလင်းလေးပြောပြပေးပါလားရှင်ဟုတ
်ဒီကိစ္စကဒီလိုပါပြစ်ခတ်ရဆဲရေးနဲ့ပတ်သက်လို့ယဉ်ညာရေးစာယူကလေးကနေခုကြည့်ပြစ်ခတ်တိုက်ခတ်မှုမရှိတဲ့အတွက်ဟိုပြစ်ခတ်ရဆဲရေးစာချုပ်ချိုးဆိုရအတွက်ဆိုတော့ကျွန်တော်တို့မှဘယ်လိုပြောမလဲတာဝန်မရှိဘူးပေါ့ဗျာနော်ကျွန်တော်တို့ယဉ်ညာရေးရပြီးသားဖြစ်တယ်ဒါပေမဲ့ဆက်လက်သွားမဲ့ဒီတိုင်းပြည်ရဲ့ဒီမိုကရေစီရေးတိုင်းပြည်ရဲ့အမျိုးသားတန်းတူညီညာရေးတိုင်းပြည်ရဲ့ငြိမ်းချမ်းရေးကိစ္စတွေမှာတိုင်းနာအလုံးတက်တက်ကြွကြွနဲ့ကျွန်တော်တို့ကလည်းပါဝင်ဆောင်ရွက်သွားမယ်ဆိုတာဆုံးဖြတ်ကြေညာထားတာရှိပါတယ်
ဟုတ်ကဲ့ဆိုရနဲ့ဆက်ပြီးတော့ငြိမ်းချမ်းရေးဆွေးနွေးမဲ့ဒီပွဲတွေမှာတော့ရှေ့ဆက်ပြီးဘယ်တော့များတွေ့ဖို့အတွက်ဆိုပြီးပြန်ပြီးချိန်းဆိုတာမျိုးရှိပါလေရှင
်ကျွန်တော်တို့လည်းဒီနိုင်ငံရေးဆွေးနွေးပွဲအတွက်ကိုတင့်တော်တဲ့အချိန်မှာလိုအပ်တဲ့အချိန်မှာကျွန်တော်တို့ပြန်လည်ပြီးတော့ဒီတိုင်းသားဖွဲ့စည်းကောင်းဆောင်ဖွဲ့စည်းများအလုံးဖိတ်ခေါ်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်ပြီးတော့ဆွေးနွေးဆောင်ရွက်သွားဖို့ထုတ်ပြန်ချက်တွေထုတ်ပြန်ကြေညာချက်ဆက်နွှဲချက်တွေတော့လည်းပါပါလေ
ဟုတ်ကဲ့ပန်ဆိုင်ရဲ့ဌာနချုပ်မှာတိုင်းရင်းသားကိုယ်စားလှယ်ခေါင်းဆောင်တွေအကုန်လုံးပါဝင်ပြီးညီလာခံတရက်ချင်းမနိုင်ခဲ့တဲ့အပေါ်ဒီဝါပြည်သွေးစည်းညီညွတ်ရေးပါတီအနေနဲ့ပေါ့နော်ဘလို့များတုံ့တက်မိပါလဲရှင
်တိုင်းရင်းသားဖွဲ့စည်းအားလုံးကလည်းဒီလိုစွန့်မြဲဝဲဟာဆိုလို့ရှိရင်ပေါ့ဒီတစ်ချိန်မကဘူးဆက်လက်ပြီးတော့လည်းအမြင်မပြလိုအပ်ပါတယ်တိုင်းရင်းသားချင်းချင်းတိုင်းရင်းသားဖွဲ့စည်းခေါင်းဆောင်များချင်းချင်းပုံမူပြီးတော့အခုထက်ပိုပြီးတော့ဆက်သွယ်မှုမြန်ဆန်ကောင်းမွန်ပိုပြီးတော့ဆက်သွယ်မှုများပြားအောင်ကျူသားဆောင်ရတာကြဘူးအလုံးကဒီအမြင်သဘောထားတွေရရှိခဲ့ပါတယ်
။ဝါပြည်ပန်ဆန်းမြို့တိုင်းရင်းသားညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ကခေါင်းဆောင်63ဦးတက်ရောက်ခဲ့တာဖြစ်ပါတယ်။ညီလာခံအတွင်းကြုံတွေ့ခဲ့ရတဲ့အခက်အခဲနဲ့ပတ်သက်လို့ဝါပြည်ပြောခွင့်ရကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီညီလာခံ6ရက်ဆောင်ရွက်ခဲ့တဲ့နေရာမှာဆိုလို့ရှိရင်ပေါ့ဗျာအခက်အခဲကတော့ဆွေးနွေးတဲ့အခါမှာအတွေ့အမြင်ဖလှယ်ကြတဲ့ဒီဘာသာစကားဟာကျွန်တော်တို့အတွက်ကတော့အတားအဆီးတစ်ခုဖြစ်နေတယ်လို့ကျွန်တော်လက်ခံရတယ်။ဒါကြောင့်မို့ဒီဘာသာစကားတွေကိုမြင့်တင်ဖို့အကြောင်းသားတွေလူငယ်တွေပွင့်မြူပေးဖို့ဒီဟာကိုလည်းကျွန်တော်တို့စီဝေးလုပ်ရင်အခုစီဝေးပြီးမှလည်းဒီလိုခံစားရပါတယ်။ဟိုဘာဖြစ်လို့လဲဆိုတော့တိုင်းရင်းသားတွေအားလုံးကကိုယ့်ဘာသာသူ့ဘာသာသူ့စကားကိုယ့်စကားအားလုံးကဟိုမြန်မာလူအဓိကထားပြီးတော့ဆွေးနွေးကြတော့မှပို့ပြီးတော့ဆက်သွယ်မှုနားလည်မှုပို့ပြီးတော့ရှင်းလင်းအောင်ဆွေးနွေးနိုင်တဲ့အတွက်ပေါ့ကျွန်တော်တို့ဝါဖွဲ့စည်းနေနဲ့ဝါတိုင်းသားတွေနေနဲ့ကတော့ဒီဘက်မှာနည်းနည်းပို့ပြီးတော့အခြားတိုင်းသားဖွဲ့စည်းပြီးအားနေတယ်ဆိုတော့ကျွန်တော်တို့လည်းတင်းပြန်ခံယူရပါတယ
်ဝါပြည်ဌာနချုပ်မှာ6ရက်တာကျင်းပခဲ့တဲ့တိုင်းသားကောင်းဆောင်တွေရဲ့မျက်နှာစုံညီပန်ဆန်းညီလာခံကနေရှေ့ဆက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဖော်ဆောင်နိုင်မယ်လို့လည်းယုံကြည်မျှော်လင့်ကြောင်းဝါတက်မတော်ဘက်ကပြောပါတယ
်ပါဝင်တဲ့တိုင်းသားဖွဲ့စည်းတွေအားလုံးကတော့ရှေ့ဆက်ပြီးတော့ကျေခရစဲဆွေးနွေးပြီးတဲ့နောက်မှာနိုင်ငံရေးဆွေးနွေးမှုကိုဆက်ဆံဖို့အတွက်နိုင်ငံရေးနဲ့ရှိတဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်ဆွေးနွေးညှိနှိုင်းခဲ့တာတွေရှိပါတယ်ဒီဆွေးနွေးချက်တွေကတော့ကျွန်တော်တို့တိုင်းသားစီလုံးညီညွတ်ရေးအားလုံးပါဝင်တဲ့ပြစ်ခတ်ရဆဲရေးနောက်တိုင်းသားတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကနေတစ်ဆင့်တိုင်းပြည်ရဲ့ဒီညီအေးချမ်းရေးနဲ့ငြိမ်းချမ်းရေးရရှိဖို့အတွက် ဆက်လက်ဆောင်ရွက်သွားဖို့ဆိုပြီးတော့အားလုံးရဲ့သဘောဆန္ဒအားလုံးရဲ့အမြင်ဖြင့်ဒီစည်းဝေးကဆုံးဖြတ်ချက်တွေပါလိမ့်ချောက်ထားတာရှိပါတယ်
တနင်္ဂနွေလုံးတိုင်းတာနဲ့အပြစ်ခတ်ရဲစေးရေးစာချုပ် MCA အပိသက်လက်မှတ်ရေးထိုးနိုင်မှုအရေးကတော့လက်ရှိအစိုးရနဲ့စီရေးတင်မာနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါပါဝင်နိုင်မှုတိုင်းရင်းသားကောင်ဆောင်တွေဘက်ကတောင်းဆိုလိုက်ပါတယ်ရှင်အခုလိုမျိုးပန်ဆန်းညီလာခံကနေဘုံသဘောတူညီချက်12ချက်ကိုတက်ရောက်လာခဲ့တဲ့တိုင်းရင်းသား12ဖွဲ့လုံးကသဘောတူခဲ့တယ်လို့သိရပါတယ်အပြည့်အစုံကိုတော့မတ်မေခပြောပြပေးပါရှင်
ဟုတ်ကဲ့ပါ9ရက်ကြာကျင်းပခဲ့တဲ့ပန်ဆန်းညီလာခံဟာပြီးဆုံးသွားပြီဖြစ်ပါတယ်ပြီးဆုံးသွားချိန်မှာတော့ဆွေးနွေးမှုတွေအပေါ်မှာတက်ရောက်ခဲ့တဲ့တိုင်းရင်းသားတွေကခုလိုတောင်းဆိုလိုက်တာပါဒီလိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတိုင်းတန်းတူအခွင့်အရေးရဖို့တောင်းဆိုခဲ့တယ်လို့ခုဖြစ်ပွားနေတဲ့ထိုးစစ်ဆင်တိုက်ပွဲတွေကိုလည်းအ мян ဆုံးချက်ချင်းရပ်တန့်ပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်ထုတ်ပြန်လိုက်တဲ့ဘုံသဘောတူညီချက်နဲ့ပတ်သက်ပြီးဆွေးနွေးပွဲတက်ရောက်ခဲ့တဲ့ NCCD အဖွဲ့ဒုဥက္ကဋ္ဌပထိုးစောကွယ်ထူဝင်းကခုလိုရှင်းပြတာပ
ါဆုံးဖြတ်ချက်တော့မဟုတ်ဘူးပေါ့နော်အများနေပြီးတော့သဘောတူတဲ့အချက်တွေကိုထုတ်ပြန်ဆက်ဖြစ်ပါတယ်အဓိကကတော့ကျွန်တော်တို့ဒီတိုင်းကအကုန်လုံးကတော့ဒီဒီလိုလိုပြခရဆဲလို့ရှင်အခုအပြစ်ခရဆေးရေးလောက်ဆောင်နိုင်မှုရှိတဲ့အဖွဲ့တွေလည်းပါဝင်ရမယ်ဆိုတဲ့ဖြစ်ပါတယ်နောက်ပြီးတော့ဒီအကုန်လုံးပါဝင်နိုင်တဲ့နိုင်ငံတွေဆွေးနွေးမှုကိုလောက်ဆောင်ကောင်းမယ်ဆိုတာကိုလည်းကျွန်တော်တို့အကုန်လုံးကလည်းသဘောတူလက်ခံရတယ်
ခုကျင်းပနေတဲ့ပန်ဆန်းဆွေးနွေးပွဲနဲ့ပတ်သက်ပြီးရလက်ကောင်းတွေထွက်ရှိလာဖို့မရှိဘူးလို့တုံ့တက်မှုတွေရှိပေမဲ့ပတ်အုပ်အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ရဲ့နာယကဘုံမူကြီးခွန်အုပ်ကကတော့ဆက်လက်လှုပ်ဆောင်မဲ့ငင်းငင်းရေးလုပ်ငန်းစဉ်မှာဝနဲ့မိုင်းလာပါဝင်လာတဲ့အတွက်ကောင်းတဲ့အကျိုးသက်ရောက်မှုတွေရှိခဲ့တယ်လို့ခုလိုပြောပါတယ်
သောသောဝါရောမင်္ဂလာရောမပါဘဲနဲ့တိုင်းသားတွေဒီဘက်လုံနေရတာအားမရှိဘူးလေဝါနဲ့မင်္ဂလာပူပေါင်းဆောင်ရွက်တဲ့ဆိုတော့ပို့အားရှိလာပြီးတော့ဒီပြစ်ခတ်ရဆေးပဲဖြစ်ဖြစ်နိုင်ငံရေးဆွေးနွေးပွဲဖြစ်ဖြစ်ပူပေါင်းဆောင်ရွက်ဖို့ကဒါဆုံးဖြတ်ပြီးသားဖြစ်သွားတာပြီးတော့အခုလက်ရှိပြိပကဖြစ်နေတာကိုကန်းတို့အေအေတို့ပလောင်တို့ဖြစ်နေတယ်ဒီပြိပကဖြစ်နေတဲ့အဖွဲ့တွေကိုလည်းပဲဒီစီဝေးတမှာပါဝင်တက်အောင်ဖြေပြီးတော့သူတို့ပြဿနာဘယ်လိုရှင်းရမလဲဆိုတဲ့ဟာအားလုံးဝိုင်းဝန်းအဖြေရှာတဲ့အခါကျတော့ကိုကန်းပြဿနာဟာလားမြင်ပါဖို့ဆံပါဖို့သာတော့ရမယ်လို့တော့ယူဆတာ။သူတို့တိုက်ပွဲတွေကိုတော့သိသိအကျဉ်းသာထည့်ဆွေးနွေးတာတော့မရှိပါဘူး။သို့တော်လည်းပဲတိုက်ပွဲတွေမှာအင်အားပုံလို့ဖြည့်ရှင်းတဲ့ကိစ္စကိုတော့ကန့်ကွက်ထားတယ်။မြင်းကျမ်းနဲ့နေတဲ့ဖြည့်ရှင်းမှုမေတ္တာရက်ခံတာတော့တောင်းဆိုတဲ့အထက်မှာဝါတို့လိုအင်အားကြီးဖွဲ့တွေကလည်းပါလာတာကိုတမတော်ဘက်ကလည်းသဘောထားကြီးကြီးနဲ့နည်းနည်းလေးဖြည့်လျှော့ပေးဖို့တော့လိုတာပေါ့
။ဆွေးနွေးပွဲကိုအောင်မြင်စွာပြီးဆုံးခဲ့တယ်ဆိုပေမဲ့ပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံလုံးအပြစ်ရရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုအဖွဲ့ NCCT ကနေနှုတ်ထွက်မယ်လို့တင်ပြခဲ့တဲ့တိုင်းရင်းသားလက်နက်ကိုင်၃ဖွဲ့နဲ့ NCCT ကြားမှာနားလည်မှုလွဲစေတဲ့အချက်တွေပေါ်ပေါက်ခဲ့တယ်လို့ဆွေးနွေးပွဲတက်ရောက်ခဲ့တဲ့တိုင်းရင်းသားခေါင်းဆောင်အချို့ကပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးဘုံမူကြီးခွန်အုပ်ကကတော့ဒီသတင်းဟာမှန်ကန်မှုမရှိဘူးလို့ညင်ဆိုလိုက်ပါတယ်ဖွဲ့တစ်ခုချင်းစီမှာကိုပိုင်အမြင်ရှိကြောင်းငိမ့်ငိမ့်ရေးကိုမထိခိုက်နိုင်အောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့ VOA ကိုပြောပါတယ်ကျင်းပခဲ့တဲ့ဆွေးနွေးပွဲမှာလက်ရှိတက်မတော်နဲ့တိုက်ပွဲတွေပြင်းထန်နေဆဲဖြစ်တဲ့ AA ရခိုင်တက်မတော် TNLA တအောင်ခေါ်ပလောင်တက်ဖွဲ့တွေနဲ့ MNDAA ကိုကန့်တက်ဖွဲ့တို့နဲ့ပတ်သက်ပြီးသေးစိတ်ဆွေးနွေးဖို့ဆွေးနွေးပွဲမတိုင်ခင်ကတိုင်းရင်းသားအချို့ကပြောဆိုထားခဲ့ပေမဲ့လက်တွေ့မှာတိုက်ပွဲဖြစ်ပွားမှုကိုရပ်တန့်နိုင်မှုအတွက်တိကျစွာအဖြေမထွက်ပေါ်နိုင်ခဲ့ဘူးလို့ညီလာခံကိုတက်ရောက်ခဲ့တဲ့တိုင်းရင်းသားတွေကပြောပါတယ်ခုထုတ်ပြန်လိုက်တဲ့ဘုံသဘောတူညီချက်မှာ2008ဖွဲ့စည်းပုံပြင်ဆင်ကဖက်ဒရယ်ပြည်ထောင်စုထူထောင်ရေးပြည်တွင်းစစ်ကိုနိုင်ငံရေးနည်းအရသာဖြည့်ရှင်ရေးစစ်ပွဲဖြစ်ပွားရာဒေသများမှာမြမတက်မတော်အနေနဲ့လူအခွင့်ရေးချိုးပေါက်ကပြည်သူအပေါ်နှင်းပန်းမှုများကိုပြင်းထန်စွာရှုတ်ချပြီးနောက်မဖြစ်ပွားစေရန်ထိန်းသိမ်းပေးရေးကုလသမဂ္ဂနဲ့တရုတ်နိုင်ငံတို့မှတိုက်ပွဲများရက်စဲရေးရေးနဲ့အပြစ်ခတ်ရက်စဲရေးလက်မှတ်ထိုးနိုင်ဖို့အတွက်ကြီးကြပ်ဆောင်ရွက်ပေးရေးနိုင်ငံရေးဆွေးနွေးပွဲများတွင်အစိုးရအပါအဝင်ပြည်သူလူထုပါပါဝင်နိုင်ရေးတိုင်းရင်းသားပေါင်းစုံငြိမ်းချမ်းစွာတူရှင်တွဲနေထိုင်နိုင်ရေးစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုအတွင်းမှမခွဲထွက်ပဲတူရှင်စွာနေထိုင်ရေးတိုင်းရင်းသားအဖွဲ့အစည်းပေါင်းစုံပါဝင်တဲ့အဖွဲ့အစည်းတစ်ခုကိုဖွဲ့စည်းကအစိုးရနဲ့နိုင်ငံရေးဆွေးနွေးပွဲများလှုပ်ဆောင်ရေးစတဲ့အချက်တွေပါဝင်ပါတယ်ဒီပြင်ဝဘက်ကတောင်းဆိုထားတဲ့ဝအမျိုးသားပြည်နယ်အဆင့်တောင်းဆိုမှုကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းအများစုကနားလည်ထောက်ခံခဲ့ကြောင်းဖော်ပြပါရှိခဲ့ပေမဲ့ဘယ်တိုင်းရင်းသားအဖွဲ့အစည်းကနားလည်ထောက်ခံတယ်လဲဆိုတာကိုတော့တိကျစွာဖော်ပြထားခြင်းမရှိပါဘူးရှင်
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ထိုင်းမှာရေးဆွဲနေတဲ့အခြေခံဥပဒေမူကြမ်းအကြောင်းဆက်ပြီးတင်ပြပေးခြင်းပါတယ်။ထိုင်းစစ်တပ်ကကြောထောက်နောက်ကန်ပေးထားတဲ့အစိုးရကတိုင်းပြည်ကိုဒီမိုကရေစီအုပ်ချုပ်ရေးစနစ်ပြန်ဖြစ်အောင်ရည်ရွယ်ပြီးတော့အခြေခံဥပဒေမူကြမ်းကိုရေးဆွဲနေပါတယ်။ဒါပေမဲ့အဲ့ဒီမူကြမ်းကိုနိုင်ငံရေးပါတီအများစုကပြစ်တင်ဝေဖန်နေကြပါတယ်။နှစ်နဲ့ချီကြာမြင့်နေပြီဖြစ်တဲ့နိုင်ငံရေးအကွဲအပြဲတွေအဆုံးသတ်စေဖို့ဆိုပြီးရေးဆွဲတဲ့ဒီအခြေခံဥပဒေအပေါ်မှာတန်တရားတွေတိုးများနေတာကြောင့်အခုလိုဖြစ်ရတာဆိုပြီး VOA သတင်းတော့ရွန်ကောဘန်ဘန်ကောက်မြို့ကနေပေးပို့ထားတဲ့သတင်းဥဆံမိုးဝီပြောပြပေးပါရှင်
။ထိုင်းနိုင်ငံမှာ1932ခုနှစ်ကစီးမင်းခံဘရင်စနစ်ပြောင်းလဲကျင့်သုံးခဲ့ပြီးတဲ့နောက်ပိုင်းအခုရေးဆွဲတဲ့အခြေခံဥပဒေဟာအကျဉ်20မြောက်ရေးဆွဲတဲ့အခြေခံဥပဒေဖြစ်ပါတယ်။ဒီဥပဒေကိုထောက်ခံသူတွေကတော့နိုင်ငံကိုတည်ငြိမ်အေးချမ်းပြီးတော့ဒီမိုကရေစီအရှိတည်တံ့အောင်အခုလိုကြိုးပမ်းကြရတာလို့ဆိုပါတယ်။ဒါပေမဲ့ဒီအခြေခံဥပဒေမူကြမ်းကိုအဓိကအတိုက်ခံနိုင်ငံရေးပါတီကြီးနှစ်ခုကဆန့်ကျင်ကန့်ကွက်ကြပါတယ်။သူတို့ပြောတာကတော့ဥပဒေအစ်စ်ကအတိုက်ခံနေတဲ့အခန်းကဏ္ဍကိုအားနည်းစေသလိုလွန်ခဲ့တဲ့15နှစ်တာကာလတစ်လျှောက်ဖြစ်ခဲ့တဲ့နိုင်ငံရေးအကွဲအပြဲကိုအဆုံးသတ်အောင်လုပ်နိုင်ခြင်းမရှိဘူးလို့ပြောကြပါတယ်။ဒီအခြေခံဥပဒေမူကြမ်းကိုနောက်ဆုံးအချောတက်ဖို့တတ်မှတ်ထားတဲ့ဩဂုတ်လမတိုင်ခင်မှာအဲ့ဒီဥပဒေပေါ်နိုင်ငံရေးပါတီကြီးနှစ်ခုကပြင်းပြင်းထန်ထန်စိန်ခေါ်မှုတွေပြုလုပ်လာနိုင်တယ်လို့နိုင်ငံရေးသိပ္ပံပညာရှင်တဦးလက်ဖြင့်အစိုးရအကြံပေးပုဂ္ဂိုလ်လေးဖြစ်တဲ့ပဏိတန်ဝဋ္ဌနာရကုံကပြောပါတယ
်။ I'm afraid that it's not going to be that smooth, especially with Khmer Thai members, because they saw...
ချောချောမမဖြစ်ဖို့ကတော့သိပ်မလွယ်ဘူးဗျ။အထူးသဖြင့်ဖွေတိုင်းပါတီဝင်တွေဘက်ကဆိုပါစို့။ဘာလို့လဲဆိုတော့ဒီအခြေခံဥပဒေကသူတို့ကိုအရှုံးသမားတွေဖြစ်အောင်လုပ်ထားတာလို့မြင်နေကြလို့ပါ။အရင်ကအတိုက်ခံပါတီဖြစ်တဲ့ဒီမိုကရက်တစ်ပါတီဝင်တွေကတော့အဲ့ဒီလိုမဟုတ်ပါဘူး။သူတို့ကကြတော့ဒီအခြေခံဥပဒေကသူတို့ရဲ့ဩဇာအရှင်ဝါကိုရှော့ချထားတယ်လို့ယူဆကြပါတယ်။
ဒီအခြေခံဥပဒေအစ်စ်ကအောက်လွှတ်တော်မှာအမတ်နေရာ450ရှိမှာဖြစ်ပြီးအမတ်တွေဟာအချိုးကျကိုစားပြုစနစ်နဲ့ရွေးကောက်ထားသူတွေဖြစ်ရမယ်လို့ဆိုထားပါတယ်။ဒါကြောင့်ပါတီငယ်လေးတွေရဲ့ကိုယ်စားလှယ်တွေများလာလိမ့်မယ်လို့လိလာသုံးသပ်သူတွေကပြောကြပါတယ်။အဓိကရေးပါတဲ့နိုင်ငံရေးပါတီကြီးတွေရဲ့ဩဇာအရှိန်အဝါနှဲသွားစီမှာဖြစ်ပြီးတော့ညွန်ပေါင်းအစိုးရတွေပေါ်ပေါက်လာစီမှာဖြစ်တယ်လို့ဆိုပါတယ်။အမတ်နေရာ200ရှိမဲ့အထက်လွှတ်တော်ကိုလည်းရွေးကောက်ခံအမတ်တချို့ရဲ့တချို့အမတ်တွေကတော့စစ်တပ်အုပ်ချုပ်ရေးအာဏာပိုင်အဖွဲ့လုတ်သမားလေသမားပညာရှင်တွေနဲ့အခြေခံအဖွဲ့အစည်းတွေကနေအမိတင်သွင်းထားသူတွေနဲ့ဖွဲ့စည်းမှဖြစ်ပါတယ်။တီတာဝတုံဆက်ထားဖွေတိုင်းပါတီကိုထောက်ခံတဲ့အခြေခံအဖွဲ့အစည်းဖြစ်တဲ့အာဏာရှင်ဆန့်ကျင်ရေးညီညွတ်သောဒီမိုကရေစီတပ်ဦး UDD အဖွဲ့ရဲ့ထိပ်တန်းခေါင်းဆောင်တယောက်ဖြစ်ပါတယ်။ဒီဖွဲ့စည်းပုံအခြေခံဥပဒေဟာနိုင်ငံရေးပြန်လည်ရင်ကြားစေမှုကိုဖြစ်စေမှာမဟုတ်ဘူးလို့သူကပြောပါတယ်။
No, it's not a shadow of
မဟုတ်ပါဘူးရှင်လုံးဝမဟုတ်ပါဘူးဒီအခြေခံဥပဒေဟာဒီမိုကရေစီနီးလန်းကြတဲ့ဥပဒေမဟုတ်ပါဘူးဒီဥပဒေကိုသူတို့မကျင့်သုံးခင်ပြည်သူလူထုကိုသူတို့မမေ့ကျင်ကြပါဘူးသူတို့ကအားကောင်းတဲ့ပါတီအားကောင်းတဲ့အစိုးရတည်းရဖြစ်ဖို့မလိုလားကြပါဘူးဝင်းကြီးချုပ်ဆိုတဲ့ပုဂ္ဂိုလ်ဟာရွေးကောက်တင်မြောက်ခံရတဲ့လွှတ်တော်အမတ်တယောက်မဟုတ်ပဲတခြားသူတယောက်လည်းဖြစ်နိုင်တယ်လေကြည်စမ်းပါအောင
်သူမအနေနဲ့ပြောချင်တာကတော့အစိုးရအဖွဲ့ရဲ့ခေါင်းဆောင်ဟာရွေးချယ်တင်မြောက်ခံမဟုတ်တဲ့တခြားပုဂ္ဂိုလ်တယောက်ကိုလည်းခန့်အပ်နိုင်တယ်ဆိုတဲ့အငင်းပွားစရာဖြစ်နေတဲ့အချက်ကိုဆိုလိုတာပါဒီလိုရွေးချယ်ခန့်အပ်နိုင်ဖို့အတွက်လွှတ်တော်မှ3ပုံ2ပုံရဲ့ထောက်ခံချက်ရရှိဖို့တော့လိုအပ်ပါတယ်ဥပဒေကိုထောက်ခံသူတွေကတော့ဒီလိုလှုပ်ထားခြင်းအဖြစ်နိုင်ငံရေးအဖြေရှာမရဖြစ်နေတာမျိုးတွေမဖြစ်နိုင်တော့သလိုစစ်တပ်ကနေဝင်ဝင်ပါနေရတဲ့အဖြစ်ကလည်းရှောင်လွှဲနိုင်လိမ့်မယ်လို့ပြောကြပါတယ်1932ခုနှစ်နောက်ပိုင်းထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုတွေဖြစ်ပွားခဲ့တဲ့အချိန်ပေါင်းဟာဒါဇင်နဲ့ချီပြီးတော့ရှိခဲ့ပါတယ်ဒီမိုကရက်ပါတီအမတ်တဦးလည်းဖြစ်အရင်ဝင်းကြီးချုပ်ရင်လက်ရှင်နဝတ်ပြုတ်ကျစေရေးအတွက်အစိုးရဆန့်ကျင်လှုပ်ရှားမှုမှာအဓိကအခန်းကဏ္ဍကနေပါဝင်ခဲ့တဲ့ခရိုက်ဆတ်ဂျွန်နာဗွန်ကတော့နိုင်ငံရေးပါတီတွေရဲ့ထောက်ခံမှုမရခဲ့ဘူးဆိုရင်ဒီဥပဒေကိုပြည်သူလူထုအားပေးထောက်ခံမှုရဖို့ဆိုတာတိတ်မလွယ်ကူဘူးလို့ပြောပါတယ
် It will be very difficult for it to pass if it's not acceptable to political parties to see.Because without political party
နိုင်ငံတိုင်းမှာပဲဒီဥပဒေကိုနိုင်ငံရေးပါတီတွေကလက်မခံကြဘူးဆိုရင်အတည်ပြုဖို့ဆိုတာသိပ်မလွယ်ကူပါဘူး။ဘာဖြစ်လို့လဲဆိုတော့နိုင်ငံရေးပါတီတွေမပါပဲပုံမှန်ရွေးကောက်ပွဲစနစ်ပြန်လုပ်လို့မရပါဘူး။ဘာဖြစ်လာနိုင်လဲဆိုရင်ကျွန်တော်အထင်တော့အခြေခံဥပဒေကိုပြန်ဆွဲကြလိမ့်ဦးမှာပါပဲ။ဒါဆိုရင်အဓိပ္ပာယ်ကတော့စစ်တပ်အုပ်ချုပ်မှုဆက်လက်ပြီးတော့သက်တမ်းရှင်နေဦးမယ်ဆိုတဲ့သဘောပါ။
လွန်ခဲ့တဲ့နှစ်ပေါင်း15နှစ်လုံးလုံးထိုင်းနိုင်ငံမှာပါတီကြီးနှစ်ခုဟာအစိုးရအာဏာရရှိရေးအတွက်လမ်းတွေပေါ်တက်တိုက်ခိုက်ခဲ့ကြပြီးတော့ရွေးကောက်ပွဲနီးလန်းနဲ့ကြိုးပမ်းခဲ့ကြပါတယ်။မစ္စတာခရိုက်ဆတ်ကတော့ထိုင်းနိုင်ငံရဲ့နိုင်ငံရေးအကွဲအပြဲစည်းမျဉ်းဟာအခြေခံဥပဒေနဲ့တိတ်ပြီးတော့မဆိုင်လှဘူးလို့ဆိုပါတယ်။အရေးကြီးဆုံးစမ်းသပ်မှုကတော့ဒီအခြေခံဥပဒေတရားဝင်ဖြစ်အောင်ပြည်သူလူထုရဲ့ထောက်ခံမှုရအောင်ထိုင်းစစ်အစိုးရကဘယ်လောက်လုပ်နိုင်မလဲဆိုတာပါပဲလို့လေလာသုံးသပ်သူတွေကပြောကြပါတယ်။ အစိုးရအနေနဲ့ဒီလပိုင်းတွေအတွင်းအခြေခံဥပဒေမူကြမ်းအပေါ်လူမှုစာနာခိုင်ဝယ်လုံးအောင်မဲ့ပုံမပေါ်သေးဘူးလို့ထိုင်းမီဒီယာတွေကသုံးသပ်ကြပါတယ်အစိုးရဘက်ကလည်းဒါနဲ့ပတ်သက်လို့ဘာမှကြေညာတာမျိုးမရှိသေးပါဘူးခင်ဗျာ
ဥဆောင်မွေတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်လူမောင်ခိုကူသတင်းတပုတ်တင်ပြပေးခြင်းပါတယ် မြောက်အာဖရိကနိုင်ငံတွေကနေမြေထဲပင်လယ်ကိုဖျက်ပြီးတော့ဥရောပတိုက်ကိုဝင်နိုင်မှုကြိုးစားရင်းနဲ့ရွှေ့ပြောင်းနေထိုင်သူအများပြားသေဆုံးနေကြတာကြောင့်ဒါကိုဟန်တားနိုင်မှုအတွက်လူမောင်ခိုကူးတဲ့သူတွေကိုပြစ်မှတ်ထားတိုက်ခိုက်မယ်လို့ဥရောပနိုင်ငံတွေကပြောလိုက်ပါတယ်။ဥရောပတိုက်ခိုးဝင်ကြတဲ့လမ်းကြောင်းတွေကိုလိုက်ကြည့်ပြီးတော့ VOA သတင်းတောင်ဟင်နရီရစ်ဖရက်ကမီလန်မြို့ကနေသတင်းပေးပို့ထားတာကိုဇော်ဝင်းလိုင်းပြောပြပေးပါရှင်။မနေ့လင်းလာပြီဆိုတာနဲ့မြောက်အာဖရိကတိုက်ကမ်းခြေကနေ လူမောင်ခိုကူးတဲ့သံပေါ်တွေဥရောပတိုက်ကိုဥတီပီစတင်ထွက်ခွာကြပါတယ်သူတို့သွားကျင်တဲ့နေရာကိုရောက်မယ်မရောက်ဘူးဆိုတာကတော့အမှတ်ကန်ချက်မရှိပါဘူးလွန်ခဲ့တဲ့နှစ်အနေနဲ့အတွင်းရင်းနှစ်လို့ဒါမှမဟုတ်လဲအဆန်ကရင်းကလိုပဲဖြစ်ဖြစ်ထောင်းတောင်းချီတဲ့ရွှေ့ပြောင်းနေထိုင်သူတွေပင်လယ်ထဲမှာတည်ဆုံးကြရတာပါအခုလိုသင်္ဘောစီးသွားရတဲ့ခီးစဉ်ဟာသူတို့မူရင်းနိုင်ငံကစထွက်လာတာကိုပ
Sanya Pamoka to Upipi, Africa Dine, a shale of Antitarego Twabi, Lumanco Gure Turego, Twiso Mimiangabare, Lumanco Gure Ture, Dika, Tompure, Milamioga, Mitayoma, Vuega Tugo, Twiso Mimiangabare.
It's a ruthless travel agency. They work in networks and they can ally among themselves.
Truga Banet to the Suro, China Mere, Kidwa Agency to Kune, Tuare, Truha.
ကိုရက်ဖွဲ့လောက်ကြတယ်လို့အချင်းချင်းလေးမဟာမိတ်ဖွဲ့ပြီးတော့လောက်တတ်ကြပါတယ်ကျွန်တော်တို့ကလီဗျာလမ်းကြောင်းကိုပိတ်လိုက်ရင်သူတို့ကတူနီးရှားဒါမှမဟုတ်အယ်ဂျီးရီးယားတို့တူရကီတို့ပဲလှည့်သွင်းကြပါတယ်လူမောင်ခိုကူးတဲ့သူတွေကိုပြစ်မှတ်ထားပိတ်ဆို့ရေးယူမှုတွေလောက်ဆောင်နိုင်ဖို့ဥရောပသမဂ္ဂကတောင်းဆိုထားပါတယ်အဲ့ဒီလိုလှုပ်ဖို့အတွက်အခက်အခဲရှိနိုင်ပေမဲ့လှုပ်လ
in the smuggling
business. မှာအပြင်လူမှန်ခိုးကူးတဲ့စီးပွားရေးလုပ်ငန်းတွေကိုမောင်းသူမဲ့ drone လေယာဉ်တွေအသုံးပြုပြင်မှတ်ထားတာမျိုးလုပ်နိုင်ပါတယ်။နောက်တစ်ခုကလည်းဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလူမှန်ခိုးကူးမှုနဲ့ဆိုင်တဲ့သတင်းအချက်အလက်တွေရရှိနိုင်အောင်အာကူအထားပြုလုပ်တဲ့ထောက်လှမ်းရေးကွန်ရက်တွေလိပြားနိုင်ငံထဲမှာရှိပါတယ်။
ဒါပေမဲ့လူမောင်ခိုကူးတဲ့သူတွေဟာငွေကြေးအမြောက်အများကိုရနေတဲ့နိုင်ငံတကာရာစုဂိုင်းနေဖြစ်တယ်လို့အန်ဒရီးယားဒီနီကိုလာကပြောပါတယ
် The United Nations estimate up to 10 billions of dollars one Pakistani guy in Italy was smuggling 7
ဒေါ်လာ7 billion လောက်ရှိမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်အီတလီနိုင်ငံမှာရှိတဲ့ပါကစ္စတန်လူမျိုးတယောက်ဆိုရင်လူ900လောက်ကိုမောင်ခိုသွင်းခဲ့ပြီးတယောက်ကိုယူရို9000လောက်တောင်းတယ်လို့သိရပါတယ
်မီလန်ဘူရာယုံအတွင်းမလမကမှာတော့ရောက်လာတဲ့ခီးတဲ့တွေကိုမိုဟာမက်ကစောင့်ကြည့်နေပါတယ်။စီးရီးယားနိုင်ငံအတွင်းဖြစ်နေတဲ့ပြည်တွင်းစစ်ကနေထွက်ပြေးပြီးခိုးသွင်းတဲ့လေနဲ့ဥရောပတိုက်ကိုရောက်လာတဲ့သူဦးလေးကိုလာရှာနေတာဖြစ်ပါတယ်။သူဦးလေးပဲရောက်နေတယ်ဆိုတာကိုမိုဟာမက်အနေနဲ့မသိနိုင်ပဲဖြစ်နေတာပါ။အ
ီမန်တကလေအိုင်ရှင်ဖီယာဘတ်ကွန်ယာနီဂရီဘမင်းအယ်မခိုင်မ်အယာ
သူပြောတော်တာကတော့သူဦးလေးဟာဒမတ်စကတ်မြို့ကယော်မုဒုက္ခသည်စခန်းအနီးမှာနေတာပါတဲ့။အဲဒီကအခြေအနေတွေဟာအလုံးသိကြတဲ့အတိုင်းအရန်ကိုအန်ဒီယန်များကြမ်းတမ်းပါတယ်တဲ့။သူစီလာတဲ့တင်မော့ဟာအဲ့ဒီကထွက်သွားပြီးဥရောပတိုက်မှာစိုက်ကပ်လာပြီလို့လိဗျားနိုင်ငံကလူတွေကသတင်းပို့တယ်လို့ပြောသွားတာဖြစ်ပါတယ်။ရာစုဂိုင်းနေနဲ့ဆက်ဆက်နေတယ်ဆိုပေမဲ့လူမောင်ခိုကူးတဲ့သူတွေဟာစီးရီးယားနဲ့တခြားပဋိပက္ခဖြစ်နေတဲ့ဒေသတွေကနေဒီလူတွေထွက်ပေါက်ရအောင်ဖန်တီးပေးနေတာဖြစ်ပါတယ်။ဒါကြောင့်လဲဥရောပတိုက်အနေနဲ့သူတို့ရဲ့လူဝင်မှုကြီးကြပ်ရေးဥပဒေကိုပြင်ဆင်သင့်တယ်လို့ဒီနီကိုလာကပြောပါတယ
်။ If you gonna tighten fortress Europe probably they will increase prices this is what these criminals
ဥရောပတိုက်ထဲကိုဝင်မရအောင်အကာအကွယ်တွေထပ်ဆင့်ချထားမယ်ဆိုရင်တော့သူတို့အနေနဲ့ငွေပိုတောင်းပြီးတော့ဆက်လုပ်နေမှာပါပဲအဲ့ဒါကြောင့်သူတို့လုပ်ငန်းတွေကိုအနှောက်အယှက်ပေးနိုင်ဖို့အတွက်ဆိုရင်စုံစမ်းစစ်ဆေးမှုလုပ်ရမယ်ဒါပေမဲ့ကြိုတင်ကာကွယ်မှုတွေသူတို့ဆက်လုပ်လို့မရအောင်အခွင့်အလမ်းတွေနှဲသွောအောင်လုပ်တာတွေနဲ့ဒုက္ခသည်တွေကိုဘယ်လိုကူညီနိုင်မလဲဆိုတဲ့ policy တွေချမှတ်ဖို့လည်းလိုအပ်ပါတယ
်လူမောင်ခိုကူးတဲ့သူတွေကိုကင်တွယ်ဖြေရှင်းဖို့ဥရောပတိုက်ကတန်ဋိဌာန်ချထားပါတယ်ဒါပေမဲ့မြေထဲပင်လယ်ထဲမှာတည်ဆုံးသူအရေးအတွက်တဖြည်းဖြည်းများပြားလာနေတဲ့အတွက်စစ်ပြည်ထံကထွက်ပြေးလာကြတဲ့ဒုက္ခသည်တွေဘေးကင်းလုံခြုံစွာလာရောက်နိုင်ရေးအတွက်ဥရောပတိုက်အနေနဲ့လှုပ်ဆောင်ပေးသင့်သလားဆိုတဲ့ဆွေးနွေးပြောဆိုမှုတွေလည်းရှိလာနေပြီဖြစ်ပါရခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါရှင်။ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုလှိုင်းဒိုမီတာ32 40 49 50နဲ့လှိုင်းလက်မီတာ190တို့ကနေနားဆင်နေရတာပါ။ဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းအစီအစဉ်ကိုနားဆင်ရဖို့ရှိတယ်လို့အင်္ဂလိပ်စာအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။မြန်မာအရေးသုံးသပ်ချက်နဲ့အတူသူယုံကြည်ရအစီအစဉ်မှာဆိုရင်တော့
တဦးနဲ့တဦးကြမှာပွင့်လင်းမြင်သာမှုရိုးသားမှုဆိုတာကိုယုံကြည်ပါတယ်။ဒီပွင့်လင်းမြင်သာမှုဟာအဲ့ဒါမိသားစုအတွင်းမှာ
မကြခင်အပြည့်အစုံနားဆင်ရဖို့ရှိပါလေရှင်အခုအယူဆုံးတင်ဆက်ပေးမှာကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာသတင်းကောက်နှုတ်ချက်အစီအစဉ်ဖြစ်ပါတယ်ဥကြော်စံသားအစီအစဉ်တင်ဆက်ပေးထားပါတယ်ရှင
်မြန်မာစစ်တပ်ကုကန်သဘုံတို့အပေါ်မှာဘာကြောင့်အကဲဆက်နေရသလဲဆိုတဲ့ခေါင်းစဉ်နဲ့ Foreign Policy မှာဝေမိုးရေးထားတာကိုဥစွာတင်ပြလိုပါတယ်ပြီးခဲ့တဲ့3လကမြန်မာစစ်တပ်ဟာကုကန်ပျောက်ကြားရေးအပေါ်စစ်မကြင်ညာပဲအပြင်းထန်ထူးဆန်းဆင်ခဲ့ပါတယ်2009မှာဆုံးရှုံးခဲ့ရတဲ့သူတို့နယ်မြေကိုပြန်သိမ်းယူဖို့ MNDAA ခေါ်ကိုကန်သဘုံတို့ February 9မှာပြန်လည်တိုက်ခတ်ရတာဒီလိုထိုးစစ်ဆင်ဖို့ဖြစ်လာတာပါအခုဆို MNDAA ကိုမတရားအသိဉာဏ်ပြီးသူတို့ရဲ့သတင်းထုတ်ပြန်ချက်တွေကိုမီဒီယာတွေမှာမဖော်ပြဖို့စစ်တပ်ကတားမြစ်လိုက်ပါတယ်ချို့ဖောက်ရင်ထောင်သုံးနှစ်ပေးမယ်လို့ဆိုပါတယ်ကိုကန်ကြားမှာစစ်တပ်ကအကဲဆက်နေရတာဟာတကယ်တော့အကြောင်းနှစ်ချက်ရှိပါတယ်ပထမတစ်ချက်ကတော့တသဦးရဲ့၅သိန်းလောက်ရှိပြီးအစ်တောင်အရှာမှာအကြီးဆုံးဖြစ်တဲ့မြန်မာစစ်တပ်ဟာအင်အား2000လောက်ပဲရှိမဲ့ကိုကန်းသဘုံတို့နဲ့သူတို့ရဲ့မဟာမိတ်တွေကိုတိုက်လို့မနိုင်ပဲအလူးလင်းခံရလို့ပဲဖြစ်ပါတယ်မုတ်သူညာဒီမတိုင်ခင်အရေးကြီးတဲ့ဒီကိုကန်းနယ်မြေကိုသိမ့်ပိုက်နိုင်ဖို့အတွက်မြန်မာစစ်တပ်ဟာလေကြောင်းအထောက်အကူတိုက်ခိုက်မှုတွေသုံးပြီးစစ်သားတွေစောင်းနှင်ချီဆေလွတ်ခဲ့သည့်တိုင်အောင်ပျောက်ကြားစနစ်နဲ့ခုခံတဲ့ကိုကန်းတို့ရဲ့လက်ချက်ကြောင့်အကြအဆုံးအများအပြားနဲ့သာရင်ဆိုင်နေရပါတယ်တမနော်ဘက်ကသူတို့ရဲ့အကြရှင်ကိုတရင်ဝင်မထုတ်ပြန်ပေမဲ့လူမှုကွန်ရက်မီဒီယာတွေလွတ်လပ်တဲ့အကဲခတ်သမားတွေရဲ့အဆိုအရအတော်အထိနာတယ်ဆိုတာသိရပါတယ်။အဒုတိယအကြောင်းတစ်ခုကတော့မြန်မာစစ်တပ်ရဲ့ကိုကန်း MNDAA အပေါ်သဘောထားမှာတရုတ်ရဲ့အခန့်ကဏ္ဍပါဝင်ပတ်သက်နေလို့ပဲဖြစ်ပါတယ်။တရုတ်အဆိုအရဟာကိုကန်းနဲ့ပတ်သက်မှုလုံးဝမရှိဘူးလို့ငြင်းဆန်ထားပေမဲ့ကိုကန်းသဘုံတို့ဟာနေဇက်တစ်ဖက်မှာရှိတဲ့တရုတ်လူလူနဲ့ဆက်သွယ်နေတယ်ဆိုတာကတော့ထင်ရှားပါတယ်။မြန်မာနဲ့တရုတ်နှစ်နိုင်ငံဟာမဟာဗျူဟာမဟာမိတ်ခိုင်မာရေးလူလာတယ်ဆိုပေမဲ့ကုကန်ပြဿနာဟာနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေနေတာအမှန်ပဲဖြစ်ပါတယ်။တရုတ်ဘက်ကမြန်မာဘုံကြားရောက်ပောက်ကွဲခဲ့လို့တရုတ်တွေသိဆုံးခဲ့ရတော့တရုတ်နိုင်ငံဗဟိုစစ်ကော်မရှင်ဒုတိယဥက္ကဋ္ဌကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအရေးပေါ်ဆက်သွယ်ပြီးသူ့ရဲ့တပ်ဖွဲ့တွေကိုထိမ့်ဖို့သတိပေးခဲ့ပါတယ်။သမ္မတဦးသိန်းစိန်မြစ်ဆုံစီမံကိန်းကိုရဆန့်ခဲ့ကြတဲ့ကဒီသမနာဟာအနောက်တိုင်းလူလာစုလို့တရုတ်ကသတ်မှတ်ထားခဲ့ကြတာပါမကြာသေးခင်ကတော့လွတ်တော်အကြီးအကဲစူရဥရှင်မန်တရုတ်ပြည်ကိုဆောက်ရောက်ပြီးရေရှည်အကျိုးစီးပွားကိုကြည့်ပြီးနှစ်နိုင်ငံဆက်ဆံဖို့ပြောကြားခဲ့ပေမဲ့မြန်မာပြည်တွင်းမှာဥရှင်မန်ဟာဒေါ်အောင်ဆန်းစုကြည်နဲ့နှိစသူလို့ယူဆထားခြင်းခံရသူဟာဒေါ်အောင်ဆန်းစုကြည်ကိုလည်းတရုတ်ပြည်ကွန်မြူနစ်ပါတီကသတိနဲ့စောင့်ကြည့်နေတာပဲဖြစ်ပါတယ်ဒီကိုကန်းပြဿနာဟာအချိန်တိုတိုအတွင်းမှာပြည့်ပြတ်သွားနိုင်စရာမရှိပါဘူးဒီကိုကန် MNDAA တပ်ဖွဲ့ကိုညဉ့်ညံရေးစစ်ဆန်နေတဲ့တခြားတိုင်းရင်းသားအဖွဲ့တွေနဲ့စီကြဖယ်ချန်ထားလို့လည်းလုံးဝရနိုင်မှာမဟုတ်ပါဘူးအစိုးရအရာစီးတူးကတော့ကိုကန် MNDAA နဲ့မစစ်ဆန်နိုင်တဲ့အကြောင်းရင်းဟာသူတို့အစိုးရစစ်တပ်ဘက်ကအကြအရှုံးအများအပြားရှိခဲ့တဲ့အတွက်ဖြစ်တယ်လို့ပြောကြားခဲ့တယ်ဆိုတဲ့အကြောင်းရေးသားထားပါတယ်ခင်ဗျာမြန်မာပြည်မှာစီးပွားရေးအလုံးမဖြစ်သေးဘူးဆိုတဲ့ခေါင်းစဉ်နဲ့ Nathan Van der Clip ရေးသားထားတဲ့ဆောင်းပါးကို The Globe and Mail ကသတင်းတင်ပြလိုပါတယ်။ကနေဒါနိုင်ငံဟာမြန်မာနိုင်ငံအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကို2012မှာရုပ်သိမ်းခဲ့ပြီးတပ်တူတွင်းလုပ်ငန်းရှင်တချို့မြန်မာပြည်ကိုသွားရောက်လေ့လာခဲ့ပါတယ်။စိတ်ဝင်စားစရာတွေတွေ့ခဲ့ရပါတယ်။ဒါပေမဲ့ကြံကဝနိုင်ငံတွေမှာရှိတဲ့ခင်းနဲ့လျော်ညီတဲ့တပ်တူတွင်းတူဖော်ရေးဥပဒေမြန်မာနိုင်ငံမှာမရှိသေးတဲ့ပြဿနာရှိနေပါတယ်။တပ်တူတွင်းကုမ္ပဏီတွေဟာဘယ်လိုအခွင့်အရေးတွေရရှိနိုင်သလဲ။အခွင့်ကိုဘယ်နှုန်းထားနဲ့ဆောင်ရမလဲ။ခန်ဂျေဘလောက်ပေးရမလဲဆိုတာတွေဘာမှမသိရသေးပါဘူးအခု3နှစ်ကျော်လာတဲ့အချိန်ထိဒီမေခွန်းတွေအတွက်အဖြစ်မရှိသေးပါဘူး တတူဖော်ရေးဥပဒေကြမ်းတစ်တခုတော့မြန်မာနိုင်ငံလွှတ်တော်ကရေးဆွဲထားပြီးဖြစ်ပါတယ်ဒါပေမဲ့စစ်တပ်ထိန်းချုပ်တဲ့ဒီလွှတ်တော်ဟာအတိမပြုနိုင်သေးပါဘူးတတူတူဖော်ရေးလုပ်ငန်းကရလာတဲ့အခွန်ကိုဘယ်လိုခွဲဝေမလဲဆိုတာအငင်းပွားနေကြတော့ငွေရှိပါတယ်မြန်မာနိုင်ငံတကားဖွင့်နေလိုက်တဲ့အချိန်ကယင်းနှိမ့်နှံသူတွေရဲ့မျှော်လင့်ချက်ဟာကာလရှည်ကြာအထူးကြံဖြစ်နေခဲ့ပြီးအဲ့ဒီတုန်းကအခြေအနေကိုမကျော်လွှားနိုင်သေးတဲ့လက်ရှိအခြေအနေရဲ့အောက်မှာစားကောင်တွေဖြစ်နေရတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဥကြစန္ဒာစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်မနက်ခင်းတိုင်းတင်ဆက်ပေးနေကြအမေရိကန် EDN အသုံးနှုတ်အင်္ဂလိပ်စာသင်ကန်းသားအစီအစဉ်ကိုနားဆင်ကြရအောင်ပါဒေါ်လလတန်းကစီစဉ်တင်ဆက်ပေးထားပါတယ
်တော်ရရှိများရှင်အလွေလန်းလိုက်ကြတယ်ဆိုတာလူတဘာဝပါပဲဒါကြောင့်လဲအမေရိကန် EDN အသုံးအနှုတ်တွေမှာလူရကူမှုကိုပြတ်တဲ့ EDM စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူး။ဒါကြောင့်မို့ဒီနေ့မနေ့တွေတင်ပြပေးမယ့် EDM အသုံးကတော့
Taking candy from a baby
ဖြစ်ပါလေ။ဒီနေရာမှာ CANDY candy ကတော့တခြားလုံးမို့ရှိအင်္ဂလိပ်လိုကတော့ sweets လို့ခေါ်ပါလေ။ BABY baby ကတော့တော်ရရှိများသိတဲ့အတိုင်းကလေးဖြစ်ပါလေ။ကျမတို့မြန်မာမှာလည်းကလေးရှိကမုတ်ညာစားရတာလွယ်ကူတယ်ဆိုတဲ့သဘောလေးသောတာရှင်များသိမှာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Getting grandmother to loan me the money was like taking candy from a baby
အဖွားစီကပတ်စံချေးရတာကျွန်တော်အတွက်တော့ကလေးစီကတခြားလုံးညာယူရတယ်လို့ပဲလွယ်မှလွယ်ပေါ့ဗျာလို့အထိပ္ပာယ်ရပါတယ်
Getting grandmother to loan me the money was like taking candy from a baby.
Khaleesi ga tacha lo nya yu ya dilu be lwe ma lwe bo so yin be lu pyo ma le.
Taking candy from a baby.
Lu pyo lo ya ba le. A da ga do di ni minute twe tin pya ka de e jin ma thong me phit ba le.
လာတဲ့အစီအစဉ်တင်ဆက်တဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပါရှင်မနက်ခင်းတိုင်းနားဆင်နိုင်ပါတယ်မြမရေးသုံးသက်ချက်ကိုဆက်ပြီးတင်ဆက်ပေးခြင်းပါတယ်ဒီသတင်းပတ်အတွက်မြမရေးသုံးသက်ချက်မှာတော့တိုင်းရင်းသားညီလာခံရဲ့ရလဒ်တွေဟာတိုင်းရင်းသားပြည်ပခါတွေအတွက်အဖြေလားမေးခွန်းလားဆိုတာကိုညီလာခံကိုကိုယ်တိုင်တက်ရောက်ခဲ့တဲ့တိုင်းရင်းသားခေါင်းဆောင်ဗိုလ်မှူးကြီးခွန်ဦးကနိုင်ငံရေးသုံးသက်သူဦးအောင်သူငိမ့်တို့ကိုဥကြော်စန်းသားဆက်သွယ်မေးမြန်းထားတာနားဆင်ကြည့်ပါရှင်
အောင်ဆုံးကျွန်တော်ဘုံကြီးခွန်ဦးကကိုမေးချင်ပါတယ်မနေ့ပြန်ဆိုရင်ဒီညီလာခံအဆုံးသတ်တော့မယ်လို့ကြားပါတယ်အခုအချိန်ထိအဲ့ဒီမှာတက်ရောက်လာတဲ့တိုင်းသားကိုယ်စားလှယ်တွေအချင်းချင်းမှာညီညွတ်မှုဘယ်လောက်ရှိပါသလဲခင်ဗျာ
ဒီအနာဂတ်တိုင်းပြည်တက်ပေါ့ဗျာညီညွတ်မှုတော့အပြည့်အဝရှိတယ်လို့ကျွန်တော်ပြောနိုင်ပါတယ်နင်းနာရွေးချယ်တဲ့နေရာမှာကြတော့နည်းနည်းပါပါမတူညီကွဲပြားတာရှိနိုင်တယ်ဆိုပေမဲ့နိုင်ငံရေးညီမချက်ဘုံနိုင်ငံရေးညီမချက်ကြတော့အထက်တူတက်မြပဲဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဘုံနိုင်ငံရေးညီမချက်ဆိုတာကပြည်ထောင်စုပြည်နာပြည်လဲဖို့တိုင်းရင်းသားတွေလူချင်းတဲ့အစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုပြောင်းဖန်တီးဖို့ကိစ္စတွေဖြစ်ပါတယ်ဒါကတော့လူတိုင်းဟာစိတ်ထဲမှာဒါရှိနေတဲ့ကိစ္စပါတကယ်လက်တွေ့ပြဿနာတွေကပိုအရေးကြီးတယ်ထင်ပါတယ်ဥပမာတစ်ခုကျွန်တော်မေ့ချင်တာကဝပြည်နယ်လူချင်းတဲ့သူတို့ကဒီပွဲကောင်ကကျွန်တော်ကအကြမ်းမြင်ကြူပြီးသုံးသပ်မိတာကတော့ UWSA ကဒီညီလာခံကိုလွတ်တော့ဟာသူတို့ဝပြည်နယ်တောင်ခံမဲ့အရေးကိုကြံတိုင်းရင်းသားတွေထောက်ခံမှုရအောင်လုပ်တယ်လို့ထင်ပါတယ်ဆိုတော့အဓိကအဖြစ်ရှမ်းတိုင်းရင်းသားတွေရဲ့သဘောထားဘယ်လိုရှိနိုင်ပါလဲဘယ်လိုတွေ့ရပါလဲဒီမှာ
ဒီမှာတော့တိသာထင်ရှားတဲ့ကွဲပြားမှုတော့မရှိပါဘူးဒီပြည်နယ်အဆင့်တန်းရရတဲ့တိုင်းရင်းသားလူမျိုးတွေကအပြည်နယ်အဆင့်တန်းရနိုင်ဖို့အတွက်ကျွန်တော်တို့ဒါဖက်ဒရယ်ပြည်ထောင်စုကိုတိဆောက်မှာကိုနောက်ပြီးတော့ဖက်ဒရယ်ပြည်ထောင်စုနဲ့ကိုက်ညီတဲ့အပွဲဒီဘုံချီကဥပဒေပြည့်လည်းရေးဆွဲရမယ်ဆိုတော့အဲ့ဒီအချက်တွေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ဒီ state reorganizing process ဆိုတာလရှိလာမှာပေါ့အဲ့ဒီ state reorganizing process ဆဲမှာဒါဒီဝပြည်နယ်ဟာတရားဝင်ပေါ်ပေါက်ရေးတော့ဒါနီလန်းရှိလာမယ်ဒါကိုလည်းပဲဒီကြံတဲ့ဒီဒီတိုင်းပါအဖွဲ့အစည်းတွေရောလူမျိုးတွေရောဒီပြည်ပပါပါကန့်ကွက်တဲ့ကိစ္စမျိုးတော့ကျွန်တော်ဒီပွဲမှာမတွေ့ရပါဘူးခင်ဗျအ
ဲ့တော့ဝါတိုင်းရင်းသားတွေကပြည်내လောက်လာကြမစင်အလားတူပဲဝါလိုပဲအခုအထူးဒေသအုပ်ချုပ်ရေးဒေသကြီးအဖြစ်နဲ့ရရှိထားတဲ့ပအိုးတို့ပလောင်တို့တခြားနာဂတို့စသဖြင့်အဲ့ဒီတိုင်းရင်းသားတွေရဲ့အခြေအနေရောဘယ်လိုဖြစ်လာနိုင်ပါလဲခင်ဗျ
ဒီအားလုံးကတော့ကျွန်တော်တို့လာမယ့်နိုင်ငံရေးရတွေ့ဆုံဆွေးနွေးပွဲအဆင့်မှာဆက်လက်ဆွေးနွေးသွားမယ်ကိစ္စတွေဖြစ်ပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေရဲ့ညီကောင်ချုပ်ဖြစ်တဲ့ဟာလာပြည်တော်စုသဘောတူညီချက်ဒီပြည်တော်စုအကောက်ပေါ့အဲ့ဒီသဘောတူညီချက်ထဲမှာတော့ညှိနှိုင်းအဖြေရှာနိုင်မယ်လို့တော့ကျွန်တော်တို့ကယူဆတာပေါ့
ကောင်းသူညီရောက်ပဲလို့သဘောရပါလေခင်ဗျာအခုတိုင်းသားတွေဆွေးနွေးတဲ့အထက်မှာကျွန်တော်စောစောခုံးခုကလည်းမေရက်ကိစ္စလို့ပေါ့ဝါရီယာပြည်နယ်လို့ချင်းကျန်တဲ့အထူးတွေသားဖြစ်နေခါရီယာပြည်နယ်လူလာမယ်ဆိုတော့မူလပြည်နယ်ကြီးကလူတွေကဒီကိစ္စကိုခွဲမဲ့ပြဿနာတွေပါလေအများကြီးတော့စီအောင်မဲ့ထင်ပါတယ်ဆိုတော့ဒီအခြေအနေကိုကြည့်ရင်ဒီညီလာခံဟာတကယ်အဖြေပေါ်ထွက်လာနိုင်တဲ့ညီလာခံလို့သတ်မှ ော်တန်ဆရာမရှိပါဘူးဒါပေမဲ့လည်းအခုဒီညီလာခံကနေပြီးတော့ဟိုကျွန်တော်အနေနဲ့စဉ်းစားမိတာပေါ့နော်ပို့ပြီးတော့ဟိုမိကုန်းတွေများဖြစ်လာနိုင်စရာရှိသလားလို့ကျွန်တော်ထင်ပါတယ်ဆိုတော့ဘာဖြစ်လို့လဲဆိုတော့မကြသေးခင်ကပဲဒီအစိုးရနဲ့ဒီကုနာ NCCD ပေါ့နော်ဒိုင်းလာတွေဘက်ကဒီအပြစ်ခတ်ရစေးသဘောတူညီချက်မူကြမ်းကိုလက်မှတ်ထိုးခဲ့တာရှိပါတယ်ဆိုတော့အဲ့ဒီမှာတော့ဒီတချို့ကိစ္စတွေကိုနောက်ကိုပို့ထားတယ်ပေါ့နော်တပ်ပိုင်းဆိုင်ရာကိစ္စတွေဖွဲ့စည်းပုံအခြေခံဥပဒေကိစ္စတွေကဒါတွေမပါပါဘူးဒါပေမဲ့အခုကျွန်တော်တို့အပြင်ပမီဒီယာသတင်းတွေမှာတွေ့ရတာကဒီညီလာခံမှာတော့ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးမရှိဘူးဆိုလို့ရှိရင်ဒါဟိုအပြစ်ခတ်ရစေးလက်မှတ်ထိုးဖို့တောင်းနောက်ကျနိုင်တယ်ဆိုတဲ့ဟာမျိုးတွေပေါ့နော်အဲ့တော့တချို့မိကွန်းတွေများပို့ဖြစ်လာနိုင်မလားပေါ့နောက်တစ်ခုကတော့ကျွန်တော်ယူဆချက်ကတော့ဒီညီလာခံကဒီအခုဘွားအဖွဲ့ပေါ့နော်ဘွားပြည်သွေးစင်းညွေပါတီရဲ့ဒါဥဆောင်မှုကိုလိုချင်လို့လည်းလုပ်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ခေါင်းကကောင်သူကြီးမိတဲ့အချက်မှာအဲ့လိုအရေးကြီးတဲ့အချက်ကိုနောက်ပို့ထားတဲ့အတွက်ကြောင့်အပေါ်ရန်အဖြစ်ခေါင်းကတို့ကဒါညီညွတ်နေပါတယ်လို့ပြောနိုင်တာများမဖြစ်နိုင်ဘူးလားခင်ဗျာ
အားဒီလိုမဟုတ်ပါဘူးကျွန်တော်တို့ရဲ့ဒီ NCA မူကြမ်းပေါ်မှာကြည့်လိုက်ရင် NCA ကတကယ်တော့အမူရင်းအဓိပ္ပာယ်ကတော့ကျွန်တော်တို့ပြစ်ခတ်ရစေးရေးကိစ္စပါပဲ။သို့တော့ NCA ထဲမှာပဲကျွန်တော်တို့အခန်း1နဲ့အခန်း2ကအခြေခံဟာလာမူများနောက်ပြီးတော့ဒီ NCA ရဲ့နိုင်ငံရေးဥတီချက်တွေကိုကျွန်တော်ထည့်ထားတော့ဒါတွေအားလုံးကနိုင်ငံရေးဆွေးနွေးပွဲအတွက်ပေးဆောင်သွားမယ်အခြေခံဒီ guideline တွေဖြစ်နေတယ်။ဒါကြောင့်အဲ့ဒီအခြေခံ guideline တွေကိုနိုင်ငံရေးဆွေးနွေးပွဲမှာပါဝင်လာမယ်ဟိုအဖွဲ့အစည်းပြည်ပြည်ကတော့ဒါဒီ guideline တွေနဲ့ပွားဖို့ရှိပါတယ်။ NCCD မှာအဖွဲ့ဝင်မဟုတ်တော့လည်းပဲနိုင်ငံရေးဆွေးနွေးပွဲကြရင်အပြည့်အဝပါဝင်လာမဲ့အဖွဲ့အစည်းတွေလည်းပဲဒီအခုညီလာခံမှာတက်ရောက်နေပြီပါလေ။ဒါကြောင့်ဒီလုံနီးလုံဟန်ပိုင်းလေးချင်းကပုံချင်းကနီးလေးကွာခြားနိုင်ပြီမဲ့လေကျွန်တော်တို့ဆောင်ရွက်ကတော့အတူတူပဲဟာလာအတူတူကပူပေါင်းဆောင်ရွက်ရေးပဲဆိုတာတော့ကျွန်တော်တို့ရဲရဲပြောရဲပါလေ
။နောက်တစ်ခုကဒီအခုတိုင်းရင်းသားတွေဆိုပြီးတော့ပြည်ထောင်စုအရေးကိုဆွေးနွေးရတဲ့ဖက်ဒရယ်အရေးကိုဆွေးနွေးရတဲ့အခါမှာဗမာတိုင်းရင်းသားကိုကူစားပြုတဲ့အဖွဲ့အစည်းမှာပါတာတွေ့ရပါတယ်။ဒါဟာလက်နက်ကင်တော်လှန်ရေးအင်အားစုမရှိလို့ဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါဖြစ်အစိုးရကူစားလည်းမပါဘူး။ဒီချက်ကရောအားနည်းမှုတရက်လို့ဆိုရင်ဖြစ်နိုင်ပါသလား
။အစိုးရရဲ့လွှတ်တော်ရဲ့တတ်မတော်ရဲ့ဘက်ဖက်ဖြစ်နေတော့အဲ့ဒီဘက်တစ်ဖက်ကလည်းသူ့ချိတ်ဆက်နေသူဟာလာအင်အားကောင်းကောင်းနဲ့သူကထိမ့်ညှိထားပြီးသားဖြစ်တော့အဲ့ဒီဘက်တစ်ဖက်ကတော့သူကတော့ကြည်လင်မှုရှိတယ်ကျွန်တော်တို့တိုင်းပါလက်နက်ကင်တော်လိုင်းရဲ့ဖွဲ့စည်းများဘက်ကတော့ကြည်လင်မှုမရှိသေးဘူးပေါ့ UFC မှာ7ဖွဲ့ NCCD မှာ16ဖွဲ့ဘူးတော့လည်းပဲ16ဖွဲ့မှာမပါတဲ့အဖွဲ့အစည်းကြီးတွေကလည်းကြာတယ်ဒါကြောင့်ဒါတွေအားလုံးကြည်ကြည်လေးလေးဖြစ်ရေးရတော့ကျွန်တော်တို့ဘက်တစ်ဖက်ကတော့ပြင်ဆင်ခြင်းပြင်ဆင်ဖို့လိုတာပေါ့အဲ့ဒီပြင်ဆင်ပြီးတဲ့အချိန်ကျရင်တော့အစိုးရဘက်နဲ့ဆက်လက်ညှိနှိုင်းသွားဖို့ကတော့ရှိပါတယ်ကျွန်တော်တို့တိုင်းပါတွေအချင်းချင်းပြင်ဆင်တဲ့နေရာမှာအစိုးရဘက်ကထည့်လိုက်လို့ရှိရင်ကျွန်တော်တို့အတွက်အဆင်မပြေဘူးပေါ့။ဘာကြောင့်လဲဆိုတော့အစိုးရဘက်ကပြင်ဆင်မှုတွေမှာလည်းကျွန်တော်တို့ခေါ်ထည့်တာတခါမှမရှိပါဘူး
။ကိုအောင်သူကြီးကဘယ်လိုသဘောရပါလဲဒီကိစ္စမှာ
။ကျွန်တော်မြင်လာတော့ဒီအခုပန်ဆန်းကြီးလာခံကပေါ့နော်။ဒီ all inclusive ပေါ့အင်အားစုအလုံးပါနိုင်ရလားဆိုတော့ဟိုမေးခွန်းတော့ရှိပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီအခုချင်း CNF တို့ပါလို့ဆိုလို့ရှိရင်ချင်းဖွဲ့တို့ကဒါပြောနေဆိုနေကြတာလည်းကျွန်တော်တို့ကြားပါတယ်။သူတို့မဖိတ်ဘူးပေါ့နော်။တချို့ဖွဲ့တွေလည်းမဖိတ်ပဲကြံရတာတော့ရှိပါတယ်ဆိုတော့နောက်တစ်ခုကတော့ကျွန်တော်အမြင်ကဒီငင်းငယ်ရေးတိဆောက်တဲ့အခါမှာကျတော့ဒီတိုင်းရင်းသားတွေပဲကြီးပဲမဟုတ်ဘူးဒီမြန်မာအစိုးရဘက်ကလည်းအရေးကြီးတာပေါ့နော်ဒီအဲ့ဒီမှာလည်းဒီညီလာခံကတော့ဟိုအစိုးရဘက်ကကန့်ကွက်ရတဲ့ဒီကိုကန့်အဖွဲ့တွေကဖိတ်တယ်ဆိုတဲ့အနေအထားမှာ
ဒါဆက်ဆံရေးအနေနဲ့လည်းနည်းနည်းလေးအထက်ခင်များဖြစ်မလာပေါ့ဒါလည်းကျွန်တော်စဉ်းစားမိပါတယ်ဆွဲရတ္တိကြတမ်တော်ရဲ့ရတ္တိကြအဲ့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့တိုင်းသားတွေအချင်းချင်းသုံးသက်တဲ့အခါမှာတော့တူညီတဲ့သုံးသက်မှုမျိုးပေါ်ထွက်ပါလားဒါတော့ဖြေဖို့နည်းနည်းစောသေးတယ်ကမနေ့ဖြစ်ထွက်လာမဲ့ကျွန်တော်တို့ရဲ့ဟိုပါပေါ့သဘောထားကုန်ပြန်ကြကြမှာတော့တချက်လက်တွေပါနိုင်
ဟုတ်ကဲ့ခေါင်းကကစီးပြီးတော့တယောက်နေရဲ့ပုဂ္ဂိုလ်ဆိုတော့အဲ့ဒီထက်ကိစ္စကိုပြောလို့မသိတော့ဘူးဆိုတာလက်ခံပါတယ်အပြင်ကသုံးသပ်သူကောင်သူညာရောဘယ်လိုမြင်ပါလဲအဲ့ဒီကိစ္စကို
ဒီအစိုးရဘက်ကတော့ဒီအခုလက်ရှိသဘောတူထားတဲ့ NCA မူကြမ်းပေါ့ဒီကနေ့တစ်ဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုသူတို့ကလာမဲ့2015ရွေးကောက်ပွဲမတိုင်ခင်စတင်တဲ့သဘောရှိပါတယ်ဆိုတော့ဒါပေမဲ့အခုဒီတိုင်းရင်းသားဆွေးနွေးပွဲတွေမှာကျွန်တော်တို့ဟိုအတိအကျတော့မသိပါဘူးအပြင်မီဒီယာတွေကကြားတဲ့အနေထားဆိုရင်တော့ဒီအစိုးရဘက်ကမှန်းထားတဲ့အခြေအနေထက်ပိုပြီးတော့အခြေယူရမယ့်သဘောထားရှိနေတယ်လို့တော့ကျွန်တော်ထင်ပါတယ်ဘာဖြစ်လို့လဲဆိုတော့ဖွဲ့စည်းပုံကိစ္စပြောလာတာတွေနောက်တစ်ခါကျတော့တခြားဒီတိုင်းရင်းသားတွေဘက်ကခုနဥခေါ်ကပြောတဲ့ပြင်ဆင်မှုတွေလည်းရှိလာမယ်ဆိုတဲ့ခါကျတော့ကျွန်တော်ထင်တယ်ဒီအချင်းဇရားမှာတော့နှစ်ခုကွဲလွဲမှုတွေတော့ရှိမယ်လို့ထင်ပါတယ
်ဟုတ်ကဲ့ဒီနေ့ပဲသတင်းထဲမှာကျွန်တော်ဖတ်မိတယ်အဲ့သမ္မတဦးသိန်းစင်ကအစင်းသင်းပဲပြစ်ခတ်အစိုးရတနိုင်ငံလုံးလုပ်ဖို့အတွက်ဒါတိုင်းရင်းသားတွေရဲ့ဆွေးနွေးပွဲရဲ့ရလကောပဲစောင့်နေရလို့ဆိုပါတယ်ဥက္ကဋ္ဌကဘလောက်အယုံကြည်ရှိပါလဲခင်ဗျာ
ကျွန်တော်တို့ကတော့ဒီတိစုံဆွေးနွေးရေးလမ်းကြောင်းကိုသွားမယ်ဆိုရင်ပြစ်ခတ်ရစေးရေးအဒီကနေတဆင့်ဟာလာနိုင်ငံရေးဆွေးနွေးပွဲမူပေါင်းရေးဆွေးရေးမူပေါင်းသဘောတူပြီးတဲ့နောက်မှာကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေစတင်ရေးပေါ့အဲ့ဒီသဘောတူပြီးသားလမ်းပြမြေအတိုင်းကိုပဲကျွန်တော်တို့ကတော့သွားကြမှာဖြစ်တယ်။သို့တော်လည်းပဲဒီလမ်းမြမြေပုံရဲ့ဘယ်အဖွဲ့အစည်းကတော့ဘယ်အဆင့်မှာသူပါဝင်နိုင်လဲပေါ့ဗျာ။သူ့ရဲ့အနေအထား၊သူ့ရဲ့ထူခြားချက်၊သူ့ရဲ့နယ်မြေ၊သူ့ရဲ့အင်အားပေါ်ကြည့်ပြီးတော့အဲ့ဒါကိုကြတော့တပြေးညီမဖြစ်ဘူးဆိုလည်းဒါကိစ္စတော့ရှိပါဘူး။လမ်းမြမြေပုံအแทမှာပဲအားလုံးအတူတကွပါဝင်ပြီးတော့ဒီနိုင်ငံရေးဆွေးနွေးပွဲပြီးတဲ့အထိပေါ့ကျွန်တော်တို့ငင်းချမ်းရေးစာချုပ်ပဲခေါ်ခေါ်ပြီးတော့ဥစာချုပ်ပဲခေါ်ချုပ်ဆိုနိုင်တဲ့အထိကတော့အတူတကွအာပူပေါင်းဆောင်ရွက်ပါမယ်ဆိုတာတော့ကျွန်တော်ဒီမှာအခြေခံရရှိပြီးသားဖြစ်ပါတယ
်ဟုတ်နောက်ဆုံးသိချင်တာကအဲ့တော့မနေ့ပြန်ပေါ်ထွက်လာမဲ့တင်ညာချက်ကဒါဦးသိန်းစိန်ပြောသလိုပေါ့သူတို့အပြစ်ခတ်ရေးစိတ်ကိုဆက်လက်ပြီးတော့လှုပ်သွမ်းနိုင်မဲ့လမ်းကြောင်းမျိုးဖွင့်ပေးနိုင်လိမ့်မယ်လို့ထင်ပါလားမနေ့ပြန်ထွက်လာမဲ့တင်ညာချက်က
ဒီလမ်းကြောင်းမရှိတာပဲအဖွဲ့စည်းတိုင်းကတော့ကြပ်ပနာအင်တာနက်နေနဲ့ဖူပေါင်းမှုတော့အတူတကွဖြည့်ရှင်းမယ်အဲ့ဒီလိုစုပေါင်းတော့တူတူကဖြည့်ရှင်းတဲ့နေရာမှာလည်းဘုဒ္ဓကိုခြံတာဘုဒ္ဓကိုဟိုပေးဖယ်ဆိုတာမဟုတ်နဲ့အားလုံးပါဝင်ဖို့လိုတယ်ဒီမိုကရေစီနဲ့ဟာလာဖက်ဒရယ်စနစ်ကိုတည်ထောင်မယ်ဆိုရင်လည်းလက်ရှိဒီမိုကရေစီကဥပဒေကပြင်ဆင်ဖို့လိုအပ်နေတယ်အဲ့ဒီလိုတူညီချက်တွေတော့ပေါ်ထွန်းလာမှာပါဗျာအဲ့ဒါကြောင့်ဒီပေါ်နေတဲ့လမ်းကြောင်းကိုတော့အနောက်ရှေ့ဟာတာဖြစ်တဲ့ဖြစ်နေတဲ့အခြေအနေမျိုးတော့ကျွန်တော်မတွေ့ရဘူးလို့ပဲညီကုံချုပ်တင်ပြခြင်းပါတယ
်ဟုတ်ကဲ့ကောင်သူချင်းကိုလည်းညီကုံချုပ်မေးခြင်းပါတယ်အဲ့ဒီမူကိုလက်ခံကြရဲဆိုတာဒါအပြောလွယ်တယ်ဒါပေမဲ့တကယ်လက်တွေ့မှာကတော့တက်မတော်ကဘလို့ဖြစ်တယ်တို့ဒါအခြေအနေမကြိုက်ဘူးတို့ဒီလက်မခံနိုင်ဘူးတို့အယုံကြည်မရှိဘူးလို့ဆိုရဲစကားတွေအများအားကြံ့နေရပါတယ်ကောင်သူချင်းရဲ့နောက်ဆုံးသုံးသပ်ချက်ကဘလို့ပြောလို့ပါလဲဒီကိစ္စကို
ဟုတ်ကဲ့ဟိုအခုအနေထားမှာတော့အင်အားစုအကုန်လုံးပေါ့နော်အစိုးရအပါအဝင်ကဒီတွေ့ဆုံဆွေးနွေးရေးနီလန်းကိုပဲယူလာပါတယ်ဆိုတော့ဒါတော့ကျွန်တော်တို့ဟိုဝန်တာစရာကောင်းတဲ့အခြေအနေလို့ပြောလို့ရပါတယ်။ဒါပေမဲ့ခုနဥခေါ်ဥကဆွေးနွေးသလိုပဲတစ်ဖက်နဲ့တစ်ဖက်နီးနာတွေကတော့ကိုယ်လွယ်မှုရှိအောင်ပါပေါ့နော်။ဆိုတော့အဲ့ဒီအနေထားအောက်မှာပဲဟိုကျွန်တော်တို့အကောင်းဆုံးအဖြေရှာနိုင်တော့ကောင်းမယ်လို့ထင်ပါတယ်။
ကျော်စန္ဒာအစီအစဉ်တင်ဆက်တဲ့မြမရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတင်ပြပေးမှာကတော့သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်။ဒီသတင်းပတ်အတွက်သူယုံကြည်ရာအစီအစဉ်မှာတော့မန္တလေးမြို့ကစာရေးဆရာစုငတ်ဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးမှာပါရှင်။မမိုးဖြူစီစဉ်တင်ဆက်ထားတာပါ။
ကျွန်တော်ယုံကြည်တာကတော့တဦးနဲ့တဦးကြာမှာပွင့်လင်းမြင်သာမှုရိုးသားမှုဆိုတာကိုယုံကြည်ပါတယ်ဒီပွင့်လင်းမြင်သာမှုဟာမိသားစုအတွင်းမှာဒီသမီးမောင်နှံအတွင်းမှာအခါအပေါင်းအသင်းအတွင်းမှာလောက်ခေါကောင်ခြံပဲအတွင်းမှာဒ ာအခြေခံကြပါတယ်ဖွင့်လင်းမြင်သားမယ်ဆိုရင်တူနဲ့တူတည်နာလဲပါတယ်နော်တူနဲ့တူတည်နာလဲပြီဆိုရင်ပြိပခန့်တွေကိုလည်းလွယ်ကူစွာဟလာညီနိုင်ချေရှင်းလို့ရပါတယ်ဒါဟာလည်းဒီမောင်နံကိစ္စမိသားစုကိစ္စအပေါင်းအသင်းကိစ္စစီဝါရေးကိစ္စတာမကနိုင်ငံတကာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးမှလည်းဖွင့်လင်းမြင်သားမှုဂျိုးသားမှုကအင်မတန်အဓိကကြပါတယ်အဲဒီဖွင့်လင်းမြင်သားဂျိုးသားမယ်ဆိုရင်လည်းကျွန်တော်တို့ဟာအလားနိုင်ငံရေးအလားအတိုက်ခံတွေနိုင်ငံရေးအဖွဲ့အစည်းတွေလူမျိုးစုတွေတော့တိုင်းရင်းသားတွေအားရကြမှာကျွန်တော်တို့တွေဟာတဦးနဲ့တူတည်နာလည်သွားပါမယ်အဲ့တော့တဦးနဲ့တူတည်နာလည်သွားပြီဆိုရင်ကျွန်တော်တို့ကရုပ်ဖို့ခရင်းရမှာနော်တို့ညီညွတ်ကြမယ်ဆိုရင်နိုင်ငံပါလေညီညွတ်မှာညီညွတ်မှာကျွန်တော်တို့လုံဆောင်နိုင်တော့တိုးတက်မှုအားကြောင့်ပေါ့ပါကျွန်တော်တို့နောက်ဆက်မြင်နေနဲ့လုပ်နိုင်မှာပါအဲ့တော့ဟလာကျွန်တော်ပြောလို့မိသားစုအခြေခံမှဒီအသိအဖွဲအလေဟာတိုင်းပြည်ရဲ့ပုံပြတုတ်တက်မှုအတွေ့ဝင်လင်းမြင်သာမှုယူသားမှုအဓိကကြပါတယ်ကျွန်တော်တို့ဝင်လင်းမြင်သာမှုယူသားမှုမရှိဘူးဆိုရင်ကျွန်တော်တို့မှာပြည့်ရည်ဖြစ်သွားနိုင်ပါတယ်နော်ခုနပြည့်ရည်ဖြစ်သွားနိုင်ပြီပြည့်ရည်ကြောင့်မို့တခုနဲ့တခုကြားမှာအထင်မြင်လွဲမှမှုတွေဖြစ်နိုင်ပါတယ်အထင်မြင်လွဲမှားတဲ့ညို့ဖို့အမှန်တရားမှာလည်းရပဲဖြစ်တော့မှာပါအလားတူပဲတိုင်းပြည်ရဲ့ပျော်လင့်ထားတဲ့တိုင်းပြည်ရဲ့ဟလာချမှတ်ထားတဲ့နိုင်ငံရေးစုစည်းကိုလည်းတောက်ခဲ့ပါဘူး။ဒီလိုတိုင်းပြည်ဟာဒီနေ့လာလာလောက်နေခလာကလေးကကျွန်တော်တို့ပြည်တွင်းတွေလိုအပ်ရေးဒီမိုကရေစီရေးဆိုတဲ့ဆန္ဒဒီဆန္ဒဟာကျွန်တော်တို့ရောက်နေပါပြီ။ဒီနေ့တိုင်းပြည်တိုးတက်ဖို့ဆိုရင်ကျွန်တော်တို့တွေးနဲ့ရင်းပြီးတော့ချွေးနဲ့ရင်းပြီးတော့အသက်ပေါင်းများစွာစရေပြီးတော့နော်ရူယော်လင်းတဲ့ဒီမိုကရေစီဆိုတဲ့နိုင်ငံတော်တစ်ပြီးဆောက်ဖို့အားလုံးဟာသဘောတူညီမျှတယ်ဆိုရင်ဖြင့်အဖွဲ့အစည်းတွေပါတီတွေအချင်းချင်းတိုင်းလာလူမျိုးတွေအချင်းချင်းအားလုံးဟာကျွန်တော်တို့တွေဟာဝင်လင်းသားစွာယူသားမှုရှိဖို့လိုအပ်နေပါတယ်ဝင်လင်းမြင်သားယူသားမှုရှိမှကျွန်တော်တို့တွေအားလုံးဒီညီညွတ်ကြမှာပါညီညွတ်မှငြိမ်းချမှာပါငြိမ်းချမှကျွန်တော်တို့လိုချင်တော့ဒီမိုကရေစီနိုင်ငံတက်ဆိုတာကိုတက်ပြီးလက်ပြီးထူထောင်နိုင်မှာပါဒါဟာကျွန်တော်ရဲ့ယုံကြည်ချက်ပ
ါအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်အားစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ကြာသပတေးနေ့မနက်ခင်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲ VOA အသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဓာတ်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။ရာသီဥတုပြောင်းလဲမှုကိုဖြစ်စေတဲ့ညဉ့်နက်တဲ့လေတုထုတ်လွှင့်မှုကိုရော့ချဖို့အရေးဟာသမ္မတဘရက်အိုဘားမားရဲ့ရေရှည်ဦးစားပေးလုပ်ငန်းစဉ်ဖြစ်ပါတယ်။သမ္မတရာထူးကိုစတင်လက်ခံကလေးကဒါနဲ့ပတ်သက်လို့သမ္မတအိုဘားမားဟာလုပ်ငန်းစဉ်အမြောက်အများကိုတစ်ဆင့်ပြီးတစ်ဆင့်အကောင့်ထဲဖော်ခဲ့တာပါ။တန်ရှင်းစွမ်းအင်ဤပညာမှာရင်းနှီးမြှုပ်နှံတာလောင်စာဆီစီးပွားရေးကိုမြင့်တင်ပေးတာလေတုညဉ့်ညမ်းစေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ထုတ်လုပ်မှုကိုဖျက်တောက်တာကမ္ဘာရာသီဥတုပြောင်းလဲမှုနိုင်ငံတကာအဆင့်ပြဿနာကိုပူးပေါင်းဖြေရှင်းရေးအမေရိကန်နိုင်ငံသားရေးမူဝါဒအဖြစ်ချမှတ်ပြီးတိုးမြင့်ဆောင်ရွက်တာတွေရှိခဲ့ပါတယ်။မတ်လ31ရက်နေ့မှာသမ္မတအိုဘားမားအဆိုအရဟာကြီးမားတဲ့အဆင့်တစ်ခုကိုတက်လှမ်းခဲ့ပါတယ်။ဒါကတော့လာမယ့်10နှစ်အတွင်းပြည်တွင်းမှာလေတုညဉ့်ညမ်းစေတဲ့ဖန်လုံအိမ်ဓာတ်ငွေ့ထုတ်လုပ်မှုဖျက်တောက်ဖို့အမေရိကန်ကအကောင့်ထဲပေါ်ဆောင်ရွက်မဲ့လုပ်ငန်းအစီရင်ခံစာကိုကုလသမဂ္ဂကိုတင်သွင်းလိုက်တာဖြစ်ပါတယ်။ဒီရည်မှန်းချက်အရ2005ခုနှစ်ကအမေရိကန်မှာဖန်လုံအိမ်ဓာတ်ငွေ့ထုတ်လွှင့်ခဲ့တဲ့ရာဂိုင်နှုန်း26ကနေ28အထိရှိတဲ့အဆင့်ကို2025ခုနှစ်အရောက်မှာဖျက်တောက်မှာဖြစ်ပါတယ်။ရာသီဥတုပြောင်းလဲမှုဟာဒီကနေ့ခေတ်ကာလမှာအရေးကြီးတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်ပြီးဒါကိုဖြေရှင်းနိုင်ဖို့ကမ္ဘာရဲ့ကြိုးပမ်းအားထုတ်မှုမှာအမေရိကန်ပြည်ထောင်စုဟာဥဆောင်မှုအခန်းကဏ္ဍကနေပါဝင်ဆောင်ရွက်ဖို့တန်တိတ်တန်ချမှတ်ထားတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။ ဒါအပြင်ဒီကနေ့မှာအမေရိကန်ရဲ့လုပ်ငန်းစီစဉ်ကိုကုလသမဂ္ဂရဲ့ယာတီဥတုပြောင်းလဲမှုဆိုင်ရာမူပေါင်းညီလာခံမှာတရားဝင်တင်သွင်းခြင်းအပြင်ရည်မှန်းချက်ပန်းနိုင်အတွက်အရေးကြီးတဲ့အဆင့်ကိုတန်လှမ်းနိုင်ခဲ့တယ်လို့လည်းအဲ့ဒီကြေညာချက်မှာရေးသားထားပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကသမ္မတအိုဘားမားနဲ့တရုတ်ဝန်ကြီးချုပ်ရှီချင်းပင်တို့နှစ်ဦးတွေ့ဆုံပွဲမှာလေးတွညဉ့်ဉဏ်မှုကိုဖြစ်စေတဲ့ဓာတ်ငွေ့ထုတ်လုပ်မှုတွေကိုရော့ချရေးရည်မှန်းချက်အပေါ်လေးစားမှုကိုပြသတဲ့သမိုင်းဝင်ပူးတွဲကြေညာချက်ကိုထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ကမ္ဘာ့ရာသီဥတုပြောင်းလဲရေးပြဿနာဖြေရှင်းရေးပူးပေါင်းဆောင်ရွက်မှုကိုလည်းကတိပေးခဲ့ကြပါတယ်။အဲ့ဒီအချိန်ကဖန်လုံအိမ်ဓာတ်ငွေ့ထုတ်လုပ်မှုကိုကန့်သက်သွားမယ်လို့တရုတ်ကကတိကဝတ်ပြုခဲ့ပါတယ်။ဒါအပြင်ကာဗွန်ဒိုင်အောက်ဆိုက်ထုတ်လွှတ်မှုအမြင့်ဆုံးအဖြစ်2030ခုနှစ်ကိုနောက်ဆုံးထားပြီးအဲ့ဒီနောက်မှာကြာဆင်းသွားစေရမယ်လို့တရုတ်နိုင်ငံကကတိပြုထားပါတယ်။တစ်ဖက်မှာလည်းရေနံဓာတ်ငွေ့ကြောင်မီးသွေးမဟုတ်တဲ့စွမ်းအင်ကို20ရာခိုင်နှုန်းအထိတိုးမြင့်သုံးဆွဲသွားမယ်လို့လည်းတရုတ်ကပြောပါတယ်။2030ခုနှစ်မှာလေထုညဉ့်ဉန်းမှုကိုဖြစ်စေတဲ့ဓာတ်ငွေ့ထုတ်လုပ်မှု40ရာခိုင်နှုန်းကိုအဖွဲ့ဝင်နိုင်ငံအလုံးကချက်တောက်မယ်လို့ကြေညာထားတဲ့ဥရောပသမ္မတနဲ့အတူအမေရိကန်တရုတ်နဲ့အခြားနိုင်ငံတွေကလည်းပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်။အဲ့ဒီနိုင်ငံအလုံးဟာကမ္ဘာကြီးရဲ့လေထုညဉ့်ဉန်းမှုကိုဖြစ်စေတဲ့ဓာတ်ငွေ့ရာခိုင်နှုန်းတစ်ဝက်ကျော်ကိုထုံလွှင့်နေတာပါ။ဒါကြောင့်အခုဆိုရင်ဒီနိုင်ငံတွေအားလုံးဟာတဘာဝပတ်ဝန်းကျင်ညဉ့်ဉန်းမှုကိုရော့ချရေးသူတို့ရဲ့ရည်မှန်းချက်တွေကိုအတိအကျကြေညာထားပါတယ်။ကြီးခဲ့တဲ့သတင်းဘက်ကမက္ကဆီကိုနိုင်ငံကလည်းသူတို့နိုင်ငံတွင်လေထုညဉ့်ဉန်းစေတဲ့ဓာတ်ငွေ့ထုတ်လုပ်မှုထိထိရောက်ရောက်ထိန်းချုပ်သွားမယ်ဆိုတဲ့အကြောင်းနဲ့2026ခုနှစ်နောက်ဆုံးထားပြီးကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လွှင့်သွားမှာဖြစ်တယ်လို့လည်းကြေညာခဲ့ပါတယ်။ဒါဟာကဘာလုံးဆိုင်ရာစိန်ခေါ်မှုကြီးဖြစ်ပြီးထိထိရောက်ရောက်ဖြည့်ရှင်းနိုင်ဖို့ဆိုရင်ကဘာတဝမ်းမှာရှိတဲ့နိုင်ငံတွေအနေနဲ့လေထုညဉ့်ဉန်းတဲ့ဓာတ်ငွေ့ထုတ်လုပ်မှုရော့ချရေးသူတို့ရဲ့တာဝန်တွေကိုဝိုင်းဝန်းဆောင်ရွက်ဖို့လိုအပ်နေပြီးအနာဂတ်အတွက်ကဘာတန်ရှင်းတဲ့စွမ်းအင်ဖြစ်လာဖို့လှုံ့ဆော်ရမှာဖြစ်တယ်လို့နိုင်ငံကြီးဝန်ကြီးကယ်ရီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီနည်းလမ်းကပဲဒီစိန်ခေါ်မှုကိုဖြည့်ရှင်းနိုင်မှာဖြစ်တယ်လို့အနာဂတ်မျိုးဆက်တွေအတွက်ကျွန်တော်တို့ရဲ့တာဝန်တွေကိုမျှဝေဆောင်ရွက်တာဖြစ်တယ်လို့လည်းသူကရေးသားထားပါတယ်ရှင
်။မေဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုယာရဲ့သဘောထားဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းသောတာရှင်တွေကိုအသိပေးလိုပါတယ်ရှင်။ကြာသပတေးနေ့ညနေခင်းနဲ့ညပိုင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိတစ်ချိန်ည9နာရီကနေ10နာရီထိတစ်ချိန်ထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်။ကြာနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုစောဝင်းလိုက်တက်လက်ပြောပြပေးပါအောင်ရှင
်။ပြည်ထောင်နိုင်ငံမှာကြာသပတေးနေ့ဒီကနေ့ကျင်းပမဲ့လွတ်တော်ရွက်ောက်ပွဲတွေအတွက်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့အတိုက်ခံခေါင်းဆောင်Ed Milivano ဟာမက်ဆန်နာရှင်တွေကိုနောက်ဆုံးအဆင့်အပြိုင်ဆိုင်မဲ့ဆွဲဆီးုံနေကြပါတယ်။လူလူစစ်တမ်းတွေအရာကတော့ရွက်ောက်ပွဲမှာဘယ်သူနိုင်မဲဆိုတာကိုအတက်မပြောနိုင်သေးပဲဖြစ်နေပါတယ်။ဝန်ကြီးချုပ် David Cameron ဦးဆောင်တဲ့ Conservative Party ဟာဗြိတိသျှမက်ဆန်နာရှင်33ရာခိုင်နှုန်းရဲ့ထောက်ခံမှုကိုရရှိထားပြီး Ed Milivano ဦးဆောင်တဲ့အတိုက်ခံ Labour Party ကတော့32ရာခိုင်နှုန်းထောက်ခံမှုရရှိထားတယ်လို့ဗိုလ်ထုနေ့ကတနင်္ဂနွေလုံးအတိုင်းအတာနဲ့ကြောက်ယူခဲ့တဲ့လူလူစစ်တမ်းမှာဖော်ပြထားပါတယ်။ယမန်နိုင်ငံမှာရှိတဲ့ဟူတီအဖွဲ့တွေအပေါ် Saudi Arabia ကဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကပြုလုပ်နေတဲ့လေကြောင်းတိုက်ခိုက်မှုတွေကိုလူသားချင်းစာနာထောက်ထားတဲ့အနေနဲ့ခေတ္တရပ်ဆိုင်ပြီးပြောဆိုဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာ Saudi Arabia နိုင်ငံကိုရောက်ရှိနေပါတယ်။ IS Islam စစ်သည်ကြောင့်အဖွဲ့ဝင်တွေလို့ပြောတဲ့အမေရိကန်နိုင်ငံသားတဦးရဲ့ချင်းချောက်လာမှုအသည့်ကြောင့်အမေရိကန်ထလွန်အရာရှိတဲ့အနေနဲ့သတိထားစရာဖြစ်လာရပါတယ်။ဒါပေမဲ့လည်းဒီချင်းချောက်မှုနဲ့ဆက်နွယ်တဲ့အထောက်အထားတွေကတော့ဘာမှမတွေ့ရသေးဘူးလို့ဆိုပါတယ်။ပြဿနာအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ Baltimore ရဲတပ်ဖွဲ့အနေနဲ့ပြီးခဲ့တဲ့လူထုအုံကြွမှုတွေအတွင်းအင်အားအလွန်ကျွံသုံးခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးမှုပြုလုပ်ပေးဖို့မြို့တော်ဝန်ကဗဟုအစိုးရရဲတပ်ဖွဲ့ကိုတောင်းဆိုလိုက်ပါတယ်။လူမဲလူငယ် Freddie Gray ရဲတပ်ဖွဲ့ရဲ့ထိန်းချုပ်မှုအတွင်းတည်ဆုံသွားတဲ့နောက်မှာရဲတပ်ဖွဲ့အနေနဲ့သူတို့ရဲ့လုပ်ပိုင်ခွင့်အာဏာကိုအလွန်ကျွံသုံးဆွဲခဲ့ခြင်းရှိမရှိစုံစမ်းပေးဖို့တောင်းဆိုတာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းရဲ့အစီအစဉ်ထုတ်လွှင့်မှုကဦးစံမဝေဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်ရှင်ကျွန်မစုမောကဒီမနက်ခင်းအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်မင်္ဂလာရှိတဲ့မနက်ခင်းမှာမြန်မာပြည်သူပြည်သားအားလုံးရွှင်လန်းချမ်းမြေ့ကြပါစေလို့စုမောကောင်းတောင်းပေးလိုက်ပါတယ်ရှင်
This program has come to you from the Voice of America, Washington.